Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ12ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတူမီတာ24 25 30နဲ့ 50 နဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားနိုင်ငံရဲ့ဟိုက်ဒရိုဂျင်ပုံးဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလွန်ကြုံရေးကောင်စီကတန်ခတ်ပိတ်ဆို့မှုတစ်ထပ်မံချမှတ်လိုက်ပါတယ်ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့ပြည်နယ်လူဦးရေရဲ့ထွက်ဝက်လောက်လျှက်စစ်မှုပြတ်တောက်နေပါတယ်ရခိုင်ဒေသအကြမ်းဖက်မှုတွေအပေါ်မြန်မာအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးဝေဖန်မှုတွေရောထောက်ခံမှုတွေရောရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြားမဲ့သတင်းလော်ရီထဲမှာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသူတွေအပေါ်အကူအညီပေးသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကပြောကြားလိုက်တဲ့အကြောင်းနဲ့အတူ
ဖြစ်နေတဲ့ on ground situation လေးကိုနားလည်ပြီးကြောပြီးပို့ဆိုတာလေးတွေကိုကျွန်တော်တို့အနေနဲ့ပြောနေတာလေးတွေတွေ့ရပါမယ်
။နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်မိုးထွန်းပြောသွားတာပါ။ပြည်စုံကိုသတင်းနဲ့ပြည်မှာနားဆင်ကြပါမယ်။ဒါအပြင်အခြေအနေပြန်လည်တည်ငြိမ်စပြုလာတဲ့အမောင်တော်မျိုးပေါ်ကစာတင်ရောင်းတချို့ပြန်လည်ခွင့်လွှတ်မယ့်အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံရဲ့စက်တင်ဘာလ3ရက်နေ့ကဟိုက်ဒရိုဂျင်ပုံးဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနေ့တနင်္လာနေ့ကကုလသမဂ္ဂလွန်ကြုံရေးကောင်စီကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတရက်ကိုတင်းကြီးတညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတထပ်မံချမှတ်တဲ့အပေါ်အာရှဒေသတွင်အပြုသဘောတုံ့ပြန်ကြပါမယ်။ချိရောက်မှုရှိပါမလားဆိုပြီးတော့လည်းတန်တရာရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကဘာကလက်တင်ခံမှာမဟုတ်ဘူးဆိုတာကိုညွှန်ပြလိုက်တာဖြစ်တယ်လို့လဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလေးကကုလသမဂ္ဂလွန်ကြုံရေးကောင်စီမှာမနေ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်ဒီကနေ့ကုလသမဂ္ဂလွန်ကြုံရေးကောင်စီကပြောဆိုလိုက်တာကတော့မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার အစီအစဉ်တွေကိုမရက်ဘူးဆိုရင်ဒီအစီအစဉ်တွေရပ်သွားအောင်ကိုယ်တိုင်လုပ်မယ်ဆိုတာပဲဖြစ်ပါတယ်လို့အမေရိကန်သံတမန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်တန်ခတ်ပိတ်ဆို့မှုတွေကိုအပြည့်အဝကျင့်သုံးမယ်ဆိုရင်တော့မြောက်ကိုရီးယားအနေနဲ့နိုင်ငံခြားငွေကြေးရရှိမှုနောက်တမ်းမြင့်ထားတဲ့ပေတင်းတက်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေအတွက်လိုအပ်တဲ့လောင်စာရရှိမှုကိုတိတိတသားရှော့ချနိုင်မှာဖြစ်ပါတယ်ရှင်
။ဇာတိဥတုပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်ဟာရီကိန်းမုန်တိုင်းအာမာကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုဖလော်ရီဒါဒေသခံတွေဒီကနေ့ပိုပြီးတော့တွေ့လာနေရပါတယ်။ဒါပေမဲ့လည်းဖလော်ရီဒါမှာနေထိုင်သူထုတ်ဝက်လောက်ဟာလျှက်စစ်မှုမရှိဘဲနေထိုင်နေရပြီးရေနဲ့အပျက်စီးဖုံးလွှမ်းနေတဲ့နေရာတော်တော်များများကိုတွေ့နိုင်ပါတယ်။မွန်ရိုခရိုင်ထဲမှာရှိတဲ့ကီးစ်ကျွန်းစုအထက်ပိုင်းနေရာကဒေသခံတွေကိုနေအိမ်တွေမှာပြန်လည်ဝင်ရောက်ခွင့်ပေးထားပေမဲ့ဒီကျွန်းစုတွေစီတွားရလမ်းပျက်စီးနေတာကြောင့်အဲ့ဒီဒေသခံအားလုံးနေအိမ်ပြန်ခွင့်ကိုတော့ဆက်ပိတ်ထားပါတယ်။ကီးစ်ကျွန်းစုတွေကိုဆက်သွယ်ထားတဲ့တရား42စင်းကိုဆက်ဆေးရမှာအားလုံးဟာဘေးအန္တရာယ်မရှိဘဲပြန်အသုံးပြုနိုင်ကြောင်းတာဝန်ရှိသူတွေကပြောထားပါတယ်။ဒီနေ့အနေနဲ့ကအမေရိကန်ပြည်ထောင်စုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာရီကိန်းအမဟာဖလော်ရီဒါပြည်နယ်ကကီးစ်ကျွန်းစုတွေမှာပထမဆုံးဝင်ရောက်ခဲ့တာပါအခုခါမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အမေရိကန်ရေးတဲ့တင်မော300ဆေးလွတ်ထားတယ်လို့ဆိုပါတယ်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကတော့အမမုံနှင်းကြောင့်ပျက်စီးဆုံးရှုံးမှုတွေကိုပြန်လည်ပြုပြင်ဖို့အခြေယူရမှာဖြစ်ကြောင်းတင်လာနေကအဲ့ဒီကျွန်းစုတွေစီတွားရောက်ရင်ပြောပါတယ်ဖလော်ရီဒါကလက်ရှိကျွန်းကျင်လုံသား2,300လောက်နဲ့တခြားပြည်တွေကထောင်ထဲချီတဲ့လျှက်စစ်လုပ်သားတွေဟာဒီလျှက်စစ်တွေအပြင်လည်းရရှိဖို့ဆောင်ရွက်နေကြတယ်လို့လည်းသတင်းတောက်တွေကိုပြောရပါတယ်။ဒါပေမဲ့ဒီလိုလှုပ်ဆောင်ရမှာအချိန်ကြာမြင့်နိုင်ပြီးဒေသခံတွေအနေနဲ့လျှက်စစ်တွေအသတင်းပတ်နဲ့ချီပြတ်တောက်နိုင်တာကြောင့်ကြိုတင်ပြင်ဆင်ထားကြစီလို့ကြောင်းလည်းသူကပြောပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့ဒုက္ခသည်ဆိုင်ရာတင်းကျပ်တဲ့မူဝါဒကိုဆက်လက်ကျင့်သုံးခွင့်ပြုကြောင်းအမေရိကန်တရားရုံးချုပ်ကယာယီအမိန့်တရထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုတွင်ကိုအစိုးဆုံးအင်္ဂါနေ့မှစလို့ဒုက္ခသည်တချို့ဝင်ရောက်ခွင့်ပြုဖို့အောက်တရားရုံးတစ်ခုရဲ့တရားစီရင်ချက်ကိုတရားရုံးချုပ်ကလောလောဆယ်ဆန့်ကန့်ထားလိုက်ပါတယ်။တရားသူကြီးအန်တိုနီကနေဒီကဒီယာယီအမိန့်ကိုမနေ့တနင်္လာနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးဒုက္ခသည်တွေဝင်ရောက်ခွင့်တားမြစ်မှုကိုကန့်ကွက်ကြသူတွေအနေနဲ့ဒီကနေ့အင်္ဂါနေ့နေ့ခင်းပိုင်းမှာတုံ့ပြန်လျှောက်ထားဖို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတွင်က ဒုက္ခသည်ပြန်လည်နေရာချထားရေးအေဂျင်စီတစ်ခုခုကလက်တင်ခံခဲ့ရင်ဒုက္ခသည်တွေအမေရိကန်ကိုပြည်ဝင်ခွင့်ပြုဖို့အမှတ်9စီရင်စုအယူခံတရားရုံးကပြီးခဲ့တဲ့သတင်းပတ်တည်းချမှတ်ခဲ့တဲ့အမိန့်ဟာဒုက္ခသည်2400အတွက်အကျုံးဝင်လာမှာဖြစ်ပါတယ်ဒါပေမဲ့လည်းအောက်ယုံရဲ့ဆုံးဖြတ်ချက်ဟာလက်ရှိကျင့်သုံးနေတဲ့ဒုက္ခသည်ဆိုင်ရာကန့်သတ်ပြဋ္ဌာန်းချက်တွေကိုချမှတ်ကျင့်သုံးလာမှာအနှောက်အယှက်ဖြစ်နိုင်တယ်လို့အမေရိကန်တရားရေးဝန်ကြီးဌာနကပြောဆိုပြီးတရားရုံးချုပ်မှာရှောက်ထားခဲ့တာဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတအင်ဂျီလိုဆက်သွယ်ပင်ကြားရေးညွှန်ကြားမှုတစ်အဖြစ် Hope Hicks ကိုသမ္မတဒေါ်နယ်ထရမ့်ကခန့်အပ်လိုက်တယ်လို့အင်ဂျီလိုအရာရှိတဦးကပြောပါတယ်။အင်ဂျီလိုဆက်သွယ်ပင်ကြားရေးညွှန်ကြားမှုအန်တိုနီစကာမူချီကိုတောင်ဝန်ထမ်းဆောင်စေပြီးတရင်နှစ်ပတ်မပြည့်ခင်ယာရူးကထုတ်ပယ်လိုက်ပြီးတဲ့နောက်မှာသူ့နေရာမှာ Hope Hicks ကိုယာယီသဘောနဲ့ခန့်အပ်တာပါဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့မှာပြင်ကြားရေးအတွေ့အမှုအဖြစ် Hope Hicks တောင်ဝန်ထမ်းဆောင်ခဲ့ပြီးသူဟာသမ္မတရဲ့ဝန်ထမ်းတဦးလည်းဖြစ်ပါတယ် Trump အဖွဲ့အစည်း Now Ivanka Trump ရဲ့ Fashion Company အပါအဝင် Trump မိသားစုရဲ့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းစုကြီးတွေမှာလည်းသူဟာအလုပ်လုပ်ကြတဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်း American သမ္မတရွေးကောက်ပွဲမှာထရမ့်စီယုံရဲ့အဖွဲ့ဝန်ထမ်းတွေနဲ့ရုရှားကြားပူးပေါင်းကြံစည်မှုဖြစ်နိုင်ခြေတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller က Hope Hicks နဲ့တခြားပုဂ္ဂိုလ်၅ဦးကိုလည်းတွေ့ဆုံလိုနေတာဖြစ်ပါတယ်အထူးစုံစမ်းမှု Robert Mueller ရဲ့စုံစမ်းမှုတွေမှာသူ့ကိုယ်စားဆောင်ရွက်ပေးဖို့တရားရေးဌာနရှိနေဟော့ Robert Trout ကို Hope Hicks ကငားယံထားပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39 လိုင်းဒိုမီတာ25 kHz 7.965လိုင်းဒိုမီတာ32 kHz 9.35လိုင်းဒိုမီတာ57 kHz 5.85နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7.95တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရင်မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုမြန်မာအစိုးရကင်တွယ်နေတာနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ရဲ့တုံ့ပြန်မှုတွေမှာတော့ကန့်ကွက်မှုတွေရှိနေတယ်လို့ထောက်ခံမှုတွေလည်းရှိနေပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဆွဆွဲပြောဆိုလိုက်ပြီးမွတ်စလင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်စီးပွားရေးနိုင်ငံရေးအရာဖိအားပေးကြဖို့ဒီကနေ့အင်္ဂါနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်
။ Nemigim lashkar kishi konan go onjo. Amo fishar siyasi biaran fishar iqtisadi biaran.
မြန်မာနိုင်ငံကိုလက်နက်ကင်တပ်တွေဆေလွတ်ဖို့ပြောနေတာမဟုတ်ပါဘူး။မြန်မာအစိုးရအပေါ်နိုင်ငံရေးစီးပွားရေးအရာဖိအားပေးကြဖို့ပြောဆိုနေတာဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကိုကောင်းဆောင်နေတာကနိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတဦးဖြစ်တယ်လို့အီရန်ဘာသာရေးကောင်းဆောင်ခါမီနီကပြောဆိုပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုလည်းရက်ဆက်ကြမ်းကြုတ်သူတဦးအဖြစ်ဆွဆွဲခဲ့ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးဖို့ဒုတိယအကြိမ်ထပ်ပြီးတော့တင်ခဲ့တဲ့ဗြိတိန်နိုင်ငံဘက်ကလည်းမြန်မာစစ်တပ်ဟာလူနည်းစုတွေအပေါ်မှာပိတ်ဆို့ဖိနှိပ်နေတယ်လို့ဆွဆွဲပြောဆိုပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကအခုလိုပြောပါတယ်
I think everybody understands that the situation in Burma is extremely complex, but there can be no doubt that the treatment of the Rohingya is a disgrace and
မြန်မာနိုင်ငံတွင်းကအခြေအနေတွေကတိတ်ကိုရှုပ်ထွေးလွန်းလာကိုနားလည်ပေမဲ့ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကတော့တိတ်ခါမဲ့တဲ့လောက်ရဆိုတာတန်တရားမရှိဘူးလို့ပြောဆိုခဲ့တာပါလူနည်းစုတွေအပေါ်ပိတ်ဆို့ဖိနှိပ်နေတဲ့မြန်မာစစ်တပ်ကိုလမ်းကြောင်းမှန်ပေါ်ရောက်စေဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘက်ကဥဆောင်မှုပေးနိုင်ဖို့မျှော်လင့်တယ်လို့လည်းဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ကပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကိုကန့်ကွက်ရှုတ်ချပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့ဆန့်ရွက်ချက်တွေကိုထောက်ခံတယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်မြန်မာအစိုးရရဲ့ဆန့်ရွက်ချက်တွေကိုနိုင်ငံတကာကထောက်ခံပြီးရခိုင်အရေးမှန်ကန်တဲ့ဖြည့်ရှင်းချက်ထွက်လာစေဖို့အခြေအနေတည်ရဖန်တီးပေးဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကမ်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားတာပါမြန်မာအစိုးရဘက်ကတော့ရခိုင်ဒေသတည်ငြိမ်အေးချမ်းရေးဆောင်ရွက်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အပြစ်မဲ့ပြည်သူတွေကိုမထိခိုက်စေဖို့မလိုလားအပ်တဲ့ထိခိုက်ပျက်စီးမှုတွေမရှိဖို့ညွှန်ကြားထားပြီးသားဖြစ်တယ်လို့မနေ့တုန်းကပဲနိုင်ငံသားရေးဝန်ကြီးဌာနဘက်ကကြေညာချက်ထုတ်ခဲ့ပါတယ်ရှင
်ဩစတြေးလျနိုင်ငံမှာလိင်တူလက်ထက်ခွင့်အပေါ် တလချမြင့်မဲ့သဘောရဆနာအလျောက်ဒီမဲဆနာကောက်ယူမှုကိုဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါပြီ။လင်းလူလက်ထက်မှုတရားဝင်လည်းဖြစ်လာနိုင်ပါတယ်။ဩစတြေးလျပြည်သူ16တန်းတို့အနေနဲ့ဆနာမဲလက်မှတ်တွေကိုစရိုက်ကနေပေးပို့ထားပြီးဒီကိစ္စကိုထောက်ခံသလားမထောက်ခံဘူးလားဆိုတာကိုတခုခုဖြေဆိုပြီးနိုဝင်ဘာလနောက်ဆုံးထားပြန်လည်းပေးပို့ရမှာပါ။အများစုကထောက်ခံခဲ့ရင်တော့လွှတ်တော်မှာလာမဲ့ဒီဇင်ဘာလမှာတရားဝင်မဲခွဲမှာဖြစ်ပါတယ်။ဖြေချမဲ့သူတွေရဲ့80ရာခိုင်နှုန်းကလင်းလူလက်ထက်မှုကိုထောက်ခံကြောင်းပြောဆိုတယ်ဆိုပြီးတော့လေဒီကနေ့အင်္ဂါနေ့ထုတ်တဲ့သဘောထားစစ်တမ်းတစ်ခုမှဖော်ပြပါရတယ်။ဝန်ကြီးချုပ်မဲခွန်ထရမ်ဘူးကတော့ဒီလင်းလူလက်ထက်မှုကိုထောက်ခံမယ်လို့ပြောထားပါရခင်ဗျာ
။ကမ္ဘောဒီးယားအတိုက်ခံပါတီခေါင်းဆောင်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲဆိုဖမ်းဆီးထားပြီးပါတီကိုပါဖျက်ပစ်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကချိန်ချောက်ထားပေမဲ့လို့လည်းအတိုက်ခံပါတီဘက်ကတော့လာမယ့်နှစ်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ရဲ့လက်ရှိအာဏာရ Cambodian People's Party CPP ကိုရှင်းပြမယ်လို့အတိုက်အခံ Cambodian National Rescue Party ရဲ့အကြီးတန်းတာဝန်ရှိသူဆုံချေးကဒီကနေ့မြို့တော်ဖနွန်ပင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အတိုက်အခံ CNRP Party ခေါင်းဆောင် Ken Sokha ကိုစက်တမလ3ရက်နေ့ကနေငါနေဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။ Cambodian နိုင်ငံတွင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုဖော်ဆောင်နိုင်ဖို့အမေရိကန်ပြည်ထောင်စုရဲ့ကုညီထောက်ပံ့မှုရရှိခဲ့တယ်လို့အတိုက်ခံခေါင်းဆောင်ရဲ့2013ခုနှစ်ကဗီဒီယိုတစ်ခုမှာမှတ်ချက်ပေးပြောဆိုထားတာကိုအခြေခံပြီးစွဲချက်တင်တာလို့အစိုးရကပြောဆိုထားပါတယ်ရှင
်။ဒေတာရီနိုင်ငံတွေအနေနဲ့အတူပူးပေါင်းဆောင်ရွက်မှုထက်တောင်တရုတ်ပင်လယ်ရင်းကကျဉ်းစုတွေအရင်နဲ့ပတ်သက်ပြီးဒူဘိုင်းကိုပဲအငင်းပွားနေတာကြောင့်နောက်လာမယ့်အနည်း20ကင်းတောင်တရုတ်ပင်လယ်ရင်းကအခြေအနေတွေဟာဒီဆိုးရွားလာနိုင်ကြောင်းကျွမ်းကျင်ပညာရှင်တွေကသတိပေးပြောဆိုထားတယ်။ရင်းနှီးတင်သမောတွေကယူဆမှုတွေငါးလွန်ကျွန်းဖန်းနာရီနဲ့လူလုံကျွန်းတွေဖန်တီးတာကြောင့်အတန်းအကျောက်တန်းတွေပျက်စီးပြီး 3.5 တန်းစကွဲယားကီလိုမီတာအကျယ်ဝန်းရှိတဲ့ပင်လယ်ရဲ့ဂေယာစနစ်ပြောင်းလဲသွားနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့သုတေသနပညာရှင်တွေကထောက်ပြပါရတယ်။တောင်တရုတ်ပင်လယ်တွေကကျွန်းစုတွေပိုင်ဆိုင်ရေးအတွက်ဒူဘိုင်းကိုပိုင်အငင်းပွားနေတဲ့နိုင်ငံ၅နိုင်ငံနဲ့အပါအဝင်ဖြစ်တဲ့အရှေ့တောင်အရှအသင်းအာဆီယံအနေနဲ့ဩဂုတ်လအတွင်းရေကြောင်းဆိုင်ရာလိုင်းနာမယ့်စီမင်းတွေချမှတ်ခဲ့သေးပါရခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်တည်ထိုင်တဲ့ကိုအောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားခဲ့တဲ့တကြော့ပြန်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်နေရစွန်ခွာထွက်ပြေးနေကြရတဲ့မွတ်စလင်ဒုက္ခသည်တွေအရေးကိုပဲတစ်ဖက်သားအာရုံစိုက်နေတာမျိုးမဟုတ်ပဲရခိုင်အရေးနဲ့ပတ်သက်လို့မြန်မာတရားချင်းကပ်ဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးဌာနဘက်ကပြောဆိုလိုက်ပါတယ်။အမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့မြန်မာနိုင်ငံထဲကနေမွတ်စလင်ဒုက္ခသည်တွေ3သိန်းလောက်နေရစွန်ခွာထွက်ပြေးနေကြရတဲ့အထိအကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်အင်မတန်စိုးရိမ်တယ်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့တရားဥပဒေကိုလေးစားလိုက်နာပြီးအကျန်းဖက်ဒါရီကိုဒီရက်တန်ဖို့တိုက်တွန်းထားတာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းနောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါရရှင
်မကြာသေးခင်ကရခိုင်ပြည်နယ်မောင်တော်ဒေသမှာ ERSA အဖွဲ့ရဲ့အကျန်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းနေရက်စွန့်ခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တစ်ဖက်သက်အာရုံစိုက်တာမျိုးမဟုတ်ပဲမျက်မျှတတရှုမြင်ပေးဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်မိုးထွန်းကပြောပါတယ်
ဂျနီဗာမျက်နှာစာဟိုနယူးယောက်မျက်နှာစာတွေမှာပြောဆိုနေတဲ့ဥစ္စာမျိုးလေးတွေတွေ့ရပါမယ်ခင်ဗျာတချို့ဥစ္စာတွေကတစ်ဖက်ကကြားတဲ့သတင်းကိုပဲဇောင်းပေးပြီးပြောနေတဲ့ဥစ္စာမျိုးလေးတွေဆံမတို့တွေ့ရပါမယ်ဆိုတော့ဒါကြောင့်ကျွန်တော်တို့ဒီဘက်ကတော့အများအားပြောနေမျက်မျက်တတကြည့်ပြီးတော့ပြောပေးဖို့တကယ်ဖြစ်နေတဲ့ on ground situation လေးကိုနားလည်ပြီးပြောပေးဖို့ဆိုတာလေးတွေကိုကျွန်တော်တို့အများအားပြောနေတာလေးတွေတွေ့ရပါမယ်ခင်ဗျာ
နိုင်ငံတကာအနေနဲ့ရခိုင်ပြည်နယ်တွင်တကြော့ပြန်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့လူနည်းစုတိုင်းရင်းသားတွေရဲ့ဒုက္ခတွေအပေါ်လစ်လျူရှုထားတယ်လို့သူကဆိုပါတယ
်နိုင်ငံတကာမှာသတင်းတွေထဲမှာပြောနေတဲ့ဥစ္စာတွေမှာအခုကျွန်တော်တို့ဒီမှာပြောတဲ့တစ်ဖက်ကိုပဲအရင်ပြောနေတာလေးတွေတွေ့ရမှာပေါ့နော်အဲ့တစ်ချိန်ထဲမှာပဲဒီဘက်မှာဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထပ်ပြေးနေရတဲ့အဖွဲ့တွေလည်းရှိရပါပဲပေါ့နော်ဥပမာဟိန္ဒူတို့မျိုးတို့ဒိုင်းနက်တို့ရခိုင်တို့ဆိုအဲ့လိုမျိုးတွေမှာနိုင်ငံတကာမှာတွေ့နေရတဲ့သတင်းတွေထဲမှာဆိုရင်အဲ့လူတွေရဲ့ခံစားနေရတဲ့ဥစ္စာလေးတွေကသိပေါ်လွင်မှုမရှိဘူးဆိုတာတတိထားမိပါပေါ့နော်ဆိုအဲ့ဒါကိုအဓိကထားပြီးတော့ထောက်ပြချင်တာပါခင်ဗျ
အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေအနေနဲ့ဩဂတ်လ25ရက်နေ့ရခိုင်ပြည်နယ်မောင်တော်ဒေသမှာ အကျန်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူအနည်းဆုံး၃သိန်းလောက်ထွက်ပြေးသိမ်းရှောင်နေကြရတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်မိသလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လည်းဥပဒေကိုလေးစားလိုက်နာပြီးအကျန်းဖက်တာတွေကိုရပ်တန့်ပေးဖို့တိုက်တွန်းထားတာပါမြန်မာအစိုးရဘက်ကတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေဥပဒေစည်းမျဉ်းကိုလိုက်နာပြီးထိမ့်ထိမ့်သိမ့်သိမ့်နဲ့အပြစ်မဲ့ပြည်သူတွေကိုထိခိုက်မှုမရှိအောင်ဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့နိုင်ငံတကာကဆွဆွဲတယ်လို့မျိုးအပြစ်မဲ့အရက်သားပြည်သူတွေကိုအကာအကွယ်မပေးနိုင်ဘူးဆိုတာမဟုတ်တဲ့အကြောင်းဦးကျော်မိုးထွန်းကအခုလိုပြောပါတယ
်ဒုက္ခရောက်နေတဲ့ community အကုန်လုံးကိုဒါကာကွယ်ပေးရမယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဒီအစိုးရရဲ့မူရောနောက်ပြီးတော့ဒီဟိုကာကွယ်ရေးအတွက်လုံခြုံရေးအတွက်ဆောင်ရွက်ပေးနေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအများတန်းစိတ်ထဲမှာရှိတယ်ဆိုတာတော့ဒါဟိုတော်လွဲမသိကျွန်တော်ပြောနိုင်ပါတယ်ခင်ဗ
ျကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပီးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ရမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အတူလက်တွဲဆောင်ရွက်ဖို့လေအမေရိကန်သမ္မတအင်ဘူရိုကတင်းလာနေမှာတိုက်တွန်းထားတာပါရခိုင်ပြည်နယ်တွင်ပုံပြီးဆိုးဝါးလာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကတရားဝင်အစည်းအဝေးခေါ်ယူဆွေးနွေးဖို့လုံခြုံရေးကောင်စီအလဲကျအဖွဲ့ဝင်ဆွေးနွေးနိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်ပြည်ထိုင်နိုင်ငံတို့ကတောင်းဆိုထားပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးအဖွဲ့ကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်တွေအပေါ်တိုက်ခိုက်နေတာတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေပုံရတယ်လို့ပြင်းပြင်းထန်ထန်ပြောဆိုထားပါတယ်နိုင်ငံတကာရဲ့အလွန်အကျွံဖိအားပေးမှုတွေကြောင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်ရမှာအခက်အခဲကြုံရတာမို့နိုင်ငံတကာအနေနဲ့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့လိုတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
မမင်းကြီးခိုင်တရင်ပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မကင်းတဲ့တွေထွက်ပေါ်နေတဲ့အချိန်မှာပဲဒီလူပေါင်းသိန်းနဲ့ချီထွက်ပြေးရောက်ရှိလာတဲ့ဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေသူတွေအပေါ်အများထုတ်နေတဲ့သတင်းတွေလည်းထွက်ပေါ်လာနေပါဗျ။ဒုက္ခသည်တွေအလုံးအင်းနဲ့ရောက်လာနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူသားချင်းစာနာတဲ့အနေနဲ့အကူအညီပေးမှဖြစ်ကြောင်းဟွန်ကြီးချုပ်ကထပ်မံကတိပြုပြောဆိုခဲ့တာပါ။ဒီအကြောင်း VOA သတင်းတောက်ဂျိုးဖရီမန်ရဲ့သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးမှာဖြစ်ပါရဲ့ရှင
်ရခိုင်ပြည်နယ်ကပဋိပက္ခတွေကနေထွက်ပြေးလာသူပေါင်းဟာခမန်းချေ 3,900 ထိရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့အချိန်ထဲမှာပဲနိုင်ငံတကာကအစိုးရမကင်းမှုတွေဝေဖန်တဲ့တွေလည်းဆက်လက်ထွက်ပေါ်နေတာပါဒုက္ခသည်တွေအလုံးအင်းနဲ့ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုသူပလောင်ဒုက္ခသည်စခန်းကိုအင်္ဂါနေ့မှာရောက်ရှိသွားတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ထွက်ပြေးလာသူတွေကိုစာနာထောက်ထားဖို့တိုက်တွန်းခဲ့တာပါ
They are human beings. We cannot just
ဒီလူတွေဟာလူသားတွေပါဒီလိုဘေးဒုက္ခကြုံရအောင်တွန်းပို့တာမျိုးမလုပ်သင့်ပါဘူးကျမတို့ဟာလူသားတွေဖြစ်ပါတယ်ဘာတွေဖြစ်ပျက်ကြုံတွေ့ခဲ့ရတယ်ဆိုတာလည်းကျမသိပါတယ်1982ခုနှစ်မှာတော့ကကျမကိုတွေ့ကြုံခဲ့ရပူပါတယ်ဒီရဲ့အတိုင်းပဲကျမနဲ့ကျမရဲ့ညီမတယောက်ပဲကျန်ပါတယ်ကျန်တဲ့မိသားစုကတော့လှုပ်ကြံခံခဲ့ရတာပါနိုင်ငံသားမှရောက်နေတဲ့ကျမတို့လည်းဒုက္ခတဲ့အဖြစ်နှစ်ပေါင်းများစွာနေခဲ့ရပူပါတယ်။ဒါကြောင့်လေနာကျင်စရာ၊ချီကွဲစရာခံစားချက်တွေကိုကျွန်မနားလည်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတဲ့တွေတိမ့်တဲ့အခြေရောက်လာနေတဲ့ဆိုတဲ့တစ်ချိန်ထဲမှာပဲရေချောင်းကနေဝင်ရောက်ဖို့ကြိုးပမ်းသူတွေကိုအမျက်ထုတ်ဖို့ကြိုးပမ်းမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်ဒါကာထရိုင်ဘူးန်သတင်းစာကသတင်းထောက်အဒီလ်ရှက်ကာဝတ်ကတော့မြန်မာနိုင်ငံနဲ့ဆက်ဖက်ကိုမကြတဲ့ခင်ကပဲသတင်းယူဖို့တောင်းခဲ့တဲ့ခီးစဉ်အတွင်းတွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ်။
I saw 100 boats while I was on the way to Myanmar. That was like in a queue, one after one.
မြန်မာဘက်ကသွားမှရာနဲ့ချီတဲ့ဆက်လီတွေတွေ့ခဲ့ပါတယ်။တစည်းတန်းကြီးပါပဲ။တစည်းတစည်းမဆုံးနိုင်ပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကဥတီပြီးတော့လာနေကြတာပါ
။တင်ထောက်အဒီလ်ဟာဒုက္ခသည်တွေထွက်ပြေးနေတဲ့လမ်းကြောင်းတွေကိုထိန်းချုပ်ထားပုံရတဲ့အာစာအစွမ်းရောင်အုပ်စုအကြောင်းသိဖို့ရည်ရွယ်အခီးထွက်လာတာလို့ဆိုပါတယ်။လမ်းတစ်လျှောက်လလန်းမီတဲ့လောက်စုံစမ်းရမှာဘင်္ဂလားဒေ့ရှ်ဘက်ကဆက်လီသမားတွေကခရီးတစ်ချောင်းအတွက်လူသူဦးကိုအမေရိကန်ဒေါ်လာ100လောက်ထိတောင်းနေတာကြောင့်မတက်နိုင်လို့အများစုကဈေးများလျှော့ပေးမလားအကူအညီတွေများပေါ်လာမလားဆိုပြီးတော့ကမ်းတွေပေါ်မှာရှက်သွင်းနေချီတောင်းတင်နေကြတယ်လို့လည်းပြောပါတယ
် So many ringgit people do not have that much ability to pay that money
Bangladesh ဘက်ကကူးလာဖို့ Ranger တော်များများအဲ့လောက်ပတ်စံမတက်နိုင်ပါဘူး။ဒါကြောင့်မို့သူတို့ကကူညီနိုင်မဲ့တယောက်ယောက်ကိုပဲစောင့်နေကြတာပါ
။ဒါနဲ့အချင်းနေရီပေါ်ပေါက်ရတာဟာဩဂုတ်လ25ရက်နေ့ကအာဆာအစွန်ရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ကဆင်နွှဲနေတဲ့စစ်စင်ရေးတွေကြောင့်ဆိုပြီးတော့လဲနိုင်ငံတကာကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေတာပါ။မြန်မာအာဏာပိုင်တွေကတော့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပင်ဂလီတွေအဖြစ်နဲ့တာအတိအမှတ်ပြုလက်ခံထားတာပါ။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကစိုးရိမ်တယ်လို့မြန်မာနိုင်ငံအနေနဲ့လည်းစိုးရိမ်ကြောင်းနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါရဲ့ရှင်
။နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်။တစ်ဆက်ထက်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံးမြို့နယ်အတွင်းမှာအခြေအနေတည်ငြိမ်စပြုလာနေပြီဖြစ်တာကြောင့်စာတင်ကြောင်းတွေကိုပြင်ဖွင့်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ဒလောဆင်မှာမြို့ပေါ်ကျောင်းတချို့ကိုစတင်ဖွင့်လှစ်ဖို့ရှိနေပြီးနောက်ပိုင်းမှာပဲနောက်ပိုင်းမှာပဲကျေးလက်ကကျောင်းတွေကိုဖွင့်လှစ်သွားမှာပါဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းတင်ဆက်တော့ကိုမိုးစောကတင်ပြပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ပိတ်ထားခဲ့တဲ့စာတင်ကျောင်းတွေကိုဒီရပိုင်းတွေအတွင်းမှာပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်မောင်းတော်မျိုးနယ်အတွင်းမှာစာတင်ကျောင်း180လောက်ရှိတဲ့အနေနဲ့လောလောဆယ်မြို့ပေါ်ကျောင်းတချို့ကိုပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်နေကြောင်းမောင်းတော်မျိုးနယ်ပညာရေးမှူးဦးခင်အောင်ကပြောပါတယ်
ကျောင်းပေါ်ကတော့စီစဉ်နေပြီ။ဒါပဲဟိုနောက်နေ့လောက်တော့မျိုးပေါ်ကျောင်းတွေကိုစပင်းလို့ဖွင့်မယ်။မျိုးပေါ်ကမျိုးပေါ်ကျောင်းလေးကျောင်းကိုစပင်းမယ်။အစားစမတွေကိုလည်းစစ်ခနဲ့နဲ့နောက်ဆုံးသွားပြီးတော့ဟိုတာဝန်ချက်တဲ့နေရာကိုလာပါဆိုပြီးတော့ခေါ်ထားတယ်။ခေါ်ထားတော့ကလေးတွေလေးပြန်လာကြမှာဆိုတော့ဒီမျိုးပေါ်ကျောင်းတွေကိုပထမဆုံးဖွင့်လိုက်မှာပေါ့
။မျိုးပေါ်ကျောင်းတွေဖွင့်လက်ပြီးတဲ့နောက်မှာမျိုးနဲ့အနီးအနားကကျောင်းတွေကိုဒုတိယအဆင့်နဲ့အလန်းကွာတဲ့ဒေသကကျောင်းတွေကိုတတိယအဆင့်ထားပြီးဖွင့်လက်ဖို့စီစဉ်ထားကြောင်းလည်းပြောပါတယ်။ဆရာဆရာမတွေနဲ့နေရက်ပြန်မလာတဲ့ကျောင်းသားတွေအတွက်စီစဉ်ဆောင်ရွက်ထားတာကိုလည်းအခုလိုပြောပါတယ်
။ဒီကကျွန်တော်ဌာနကလည်းပဲမိမိဒေသကိုတာဝန်ထက်ဆောင်ဖို့တွားရမယ်ဆိုတော့လာကြမှာ။ဒါကြတော့ဒီမှာလုံချုံရင်ရှိတဲ့နေရာတွေကိုပဲကျွန်တော်ကမှတ်သေးပြီးလွတ်မှာလေ။လုံချုံရင်ရှိတဲ့နေရာတွေကိုတော့ပဲလွတ်မလဲ။အဲဒါမြို့ပေါ်မှာထားပြီးတော့အိရှာတွေကိုဆင့်တော်နေရာတွေမှာတာဝန်ယာယီတာဝန်ပေးမှာပေါ့။ဟိုနေရက်ဆက်ပါပြီးတော့တွားစီဒီကတွေနောက်မှာကလေးတွေကလိုက်ပါသွားတယ်တော့ကလေးတွေကဟိုချားမျိုးနေတယ်ဟိုမြောက်ဦးတို့ကျောက်တော်တို့ပုံမှန်ချမ်းတို့စစ်ပေတို့ရောက်နေကြတယ်အဲတော့အဲကလေးတွေပြန်လာမှပြန်လာလို့ကျောင်းမှာရှိရင်တို့ကျွန်တော်ဖွင့်ပြရမယ်ဒီဟိုကလေးတွေကိုစိတ်ငြိချလို့ပို့ထားရင်တို့အဲ့ဒီရက်တိမျိုးနေမှာပဲတင်ချလို့ရအောင်ကျွန်တော်စီစဉ်ထားတယ
်အကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်ဒေသခံတချို့ဟာအခြားအရက်ဒေသကိုတင်းချောင်တာတွေရှိတယ်လို့တချို့ကတော့မိမိနေရက်ဒေသကမခွာပဲဆက်လက်နေထိုင်သူတွေလည်းရှိနေပါတယ်ရန်ကုန်မြို့ကဆွေမျိုးတွေစီတင်းရှောင်နေတဲ့မောင်တော်ဒေတာကန်တူကတော့သူ့ရဲ့သားသမီးတွေကိုရန်ကုန်မှာပဲပညာသင်ကြားဖို့စီစဉ်နေကြောင်းပြောပါတယ်
။ကျမတို့ကလေးတွေကတော့ကျမတို့ကကလေးတွေကိုဒီကိုခေါ်လာပြီးတော့ဒီမှာစာသင်ခိုင်းတာ။အဲ့ဒီနေရာကိုကျမတို့မလို့ခင်မင်းနဲ့မှပုံမှန်မလို့တော့ဘူး
။မောင်တော်မြို့နယ်ကိုင်းကြီးရွာသားတူကတော့
အဲ့တော့ဒီလိုကြောက်ပြန်ပြုမယ်ဆိုတော့ကျွန်တော်တို့ကကိုယ်ကြောက်ဘူး။ဒါကကျွန်တော်ကိုခင်မင်းတက်မလာပြီးကျွန်တော်ဘယ်မှမသွားဘူး။ကျွန်တော်မိသားစုအကုန်လုံးရှိပြီ။
လက်ရှိလုံခြုံရေးအခြေအနေကိုကန်းကြီးရွာသားကအခုလိုဆက်ပြောပါတယ
်။ဒါကတော့အခုချိန်ကမှတော့ဘာဟိုတည်နေနေလည်းမဟုတ်ဘူး။ဒီကောဘယ်လိုခေါ်မလဲ။ပြုံးချတာတမားတော့အဲ့လိုဆက်တော့မကတ်တော့ဘူးပေါ့။ဒါမြဲကျွန်တော်တို့ရှင်းလင်းလေးလုပ်နေကြတော့ပြည်နေရတယ်။ဘယ်လိုခေါ်မလဲ။ကိုကတော့အဲ့လိုသူကိုကတော့တတိလေးနဲ့နေနေရတာပေါ့
။အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်ကသူတို့ရွာသားတွေဟာတပတ်လောက်ညစဉ်တင်းဆောင်တာတွေရှိခဲ့ပေမဲ့အခုအခါမှာတော့လုံခြုံရေးအခြေအနေတိုးတက်လာကြောင်းပြောပါတယ်။ဘူဒီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဘူဒီတော်မြို့နယ်ကကျောင်းဖွင့်လက်တဲ့အခြေအနေနဲ့လုံခြုံရေးအခြေအနေကိုအခုလိုပြောပါတယ်
။အဲကျွန်တော်တို့ကတော့မနေ့ကကျွန်တော်တို့ပညာရေးမှုရုံးကတော့ကျောင်းကူကျောင်းကိုစတင်ပြီးတော့ဖွင့်မယ်ဆိုပြီးအဲ့လိုတော့ဟာလာတို့ညွှန်ကြားထားတာကျွန်တော်သိရပါတယ်ခင်ဗျ။ဒီကတော့တရားတက်ဖွင့်တွေကအကြောင်းတွေဖြစ်နေပါတယ်။ကျွန်တော်တို့မြို့နယ်ကမှာတော့လောလောဆယ်မှာထူးထူးခြားခြားတော့မရှိဘူး။လောလောဆယ်တော့လိုက်ဒီနေတဲ့အခြေအနေရှိနေတယ်ဘလို့ဖြစ်လာမယ်လဲဆိုတာကိုတော့တောင်းကြည့်နေတုံးပဲဖြစ်ပါတယ
်ဘူဒီတော်မြို့နယ်မှာစာတင်ကျောင်းပေါင်း210လောက်ရှိနေတာဖြစ်ပါတယ်ဘူဒီတော်မြို့ပေါ်မှာတော့လောလောဆယ်ကယ်ဆယ်ရေးစခန်း10ခုလောက်ရှိပြီးမောင်းတော်မြို့နယ်နဲ့ဘူဒီတော်မြို့ပတ်ဝန်းကျင်ကျေးရွာတွေကတင်းချောင်လာသူ1500လောက်ရှိကြောင်းလဲဦးထွန်းအောင်သိန်းကပြောပါတယ်ဒီရပိုင်းတွေအတွင်းမှာအကျန်းဖက်သမားတွေကနေပြည်တော်ရန်ကုန်မန္တလေးနဲ့မော်လမြိုင်စတဲ့မြို့ကြီးတွေမှာအကျန်းဖက်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေကြောင့်လုံခြုံရေးတင်းကျပ်တာတွေရှိနေတယ်လို့ရခိုင်ပြည်နယ်မြို့တော်စစ်တွေမြို့မှာလည်းလုံခြုံရေးကိုတိုးမြှင့်ထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြသေးခင်တုန်းကဒီအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလေ့လာဖို့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာမောင်တော်ဒေသမှာရောက်နေပါတယ်။ဒေသခံတွေနဲ့တွေ့ဆုံတဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့အနေနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအနီးနယ်စပ်ကအခြေအနေဆိုးဝါးနေတဲ့ကျေးရွာတွေအထိတွားရောက်ဖို့လေလူမှုရေးလှုပ်ရှားနေသူတွေကတိုက်တွန်းနေကြတာပါအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့မောင်တော်ခီးစဉ်နဲ့ပတ်သက်လို့အပြည့်အစုံကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်အမျိုးသားလွှတ်တော်ဒုက္ခဦးဝေးတောင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှံဒေသကကြေးရွာတွေအထိတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံနေတဲ့အကြောင်းခီးစဉ်မှာအတူလိုက်ပါသွားတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကပြောပါတယ
်ခုပြေးတင်းချောင်းလာတဲ့ဒုက္ခတွေကတော့သူ့ဘာသူအကူအညီပေးမှုတွေအများကြီးရှိတယ်လေအဲအခုကဥပတို့ဒီလွှတ်တော်လွှတ်တော်ကတော့ခုအကြမ်းရွာတွေမှာခုပြေးတင်းချောင်းမှုပြုပေးတဲ့ဟိုခိုင်ခိုင်မြဲမြဲပေါ့ခိုင်ပေါ်မှာရပ်တည်နေတဲ့ဒီရွာတွေကိုရောက်ပေါ့နော်တက်နိုင်ကြတော့ပြေးတော့လေးစီစဉ်ပေါ့တခိုင်တိုင်းသားတွေဘုံမတိုင်းသားတွေရှိတယ်ပေါ့နော်အဲ့ဒီဘာတွေကိုအဓိကထားပြီးတော့မျိုးသားလွတ်တော်နေကိုကြီးပေးတာပေါ့နော်ဆိုင်ဆိုင်အဓိကဒီလိုလာပြီးတော့အားပေးတဲ့ကိုကြီးတွေတော်တော်ဝန်တာနေကြလေကြည့်ရတော့ဝန်တာကြခလေးလေးတွေပါပါတယ်ခလေးလေးတွေတော့ငယ်တဲ့ခလေးလေးပါပါကြတာပေါ့နော်အခုတွေ့ရတာလေမျိုးသမီးတွေရောမျိုးသားတွေရောလုံလုံကြီးလည်းအခုဟိုဒီချလုတ်ပေးထားတယ်ပေါ့နော်လုံလုံကြီးလုံလုံကြီးလည်းကောင်းပါတယ်ပို့ပြီးတော့လေ
ကချင်ရှမ်းစတဲ့ပြည်နယ်တွေကကိုယ်စားလှယ်တွေပါပါဝင်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖွဲ့နဲ့အတူရခိုင်ပြည်နယ်ဆိုရအဖွဲ့နဲ့လုံခြုံရေးတာဝန်ရှိသူတွေပါလိုက်ပါပြီးတော့ရောက်ရှိသွားတဲ့မောင်းနှောဒေသမြောက်ပိုင်းကြီးကန်းမြင့်ကျေးရွာစီမှာလိုအပ်တဲ့စားနပ်ရိက္ခာအကူအညီတွေပေးအပ်ခဲ့ကြောင်းကိုလည်းပြောဆိုခဲ့တာပါ။အ
မျိုးသားလွှတ်တော်ဒုတိယဦးစားဦးရတာအောင်ပေါ့နော်။သူကဥဆောင်သွားတာပေါ့။နောက်ရခိုင်ကဥဆိုးဝင်းခေါ်ဥဆိုးလေး၊ကရင်ပြည်နယ်ကဥဆိုးမိုးမြင့်နော်။နောက်ချမ်းပြည်နယ်ကဥဆိုးမင်းလက်ခေါ်ဥကိုလက်နောက်ကချင်ပြည်နယ်ကဦးဝင်းစော်နောက်တနင်္လာတိုင်းကဦးမုံစိုးပေါ့နဲ့ရန်ကုန်ကတော့ဥပပေါ့နော်အားလုံးခုနှစ်ယောက်ပေါ့နော်ဒီကြီးတွေက17နှစ်ကဆက်ဖြစ်လာတယ်မနေ့ကဆက်ဖြစ်လာတယ
်မောင်တော်ဒေတာမှာတော့လမ်းမဆက်တွေကြီးအခက်အခဲနဲ့လုံခြုံရေးအခြေအနေတွေကြောင့်ဒေတာခန်တွေပြိမိနေတဲ့ကြေးရွာတွေမှာအကူအညီပေးရေးလုပ်ငန်းတွေကိုလုပ်ကင်ပေးနေတဲ့ကိုစောစောထွန်းကတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့မြမဘင်္ဂလားနယ်စပ်နားကကြေးရွာတွေအထိတွားရောက်ကြဖို့လိုတယ်လို့ဆိုပါတယ
်ဒီပြည်ထောင်စုအစင်းဒီလွှတ်တော်ပိုင်းကလူတွေလာလို့ရှိရင်အဲ့ဒီမရောနိုင်သေးတဲ့နေရာအထိကိုကျွန်တော်ရောက်ရှိချင်နေပေါ့နော်ရိခာနည်းနည်းပတ်သက်ပြီးတော့မှအဲနောက်တစ်ခုကအခုဒီလည်းပဲလုံချုံရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့စီမချနိုင်တဲ့ရော်တွေရှိတယ်။အဲ့ဒီအတွက်ကိုလည်းပဲဒီလုံချုံရဲ့တာဝန်ယူထားတဲ့အဲ့ဒီစတက်တို့နောက်ပြီးတော့မှနီချဆောင်ကြီးတွေနဲ့သူတို့တွဲဆုံဆွေးနွေးပေးခဲ့စီရှင်တွေကျွန်တော်တို့ကလေကျွန်တော်နောက်ဆုံးကြတဲ့သတင်းအရဆိုလို့ရှိရင်တော့ဒီမောင်တော်မျိုးနဲ့အဲတောင်ဖက်ပိုင်းမျိုးရော်တွေကအကုန်လုံးတော့ကျွန်တော်တို့ခီးလဲပေါက်တယ်ဒီလုံချုံရဲ့အရရောနောက်ပြီးတော့မှဒီရိခာရရှိတဲ့အတိုက်တာရောအစီအစဉ်တွေရှိတယ်။ဒါပေမဲ့လို့ဒီအောက်တပြေဟိုခင်းနေဆိုလို့ရှိရင်တော့နီမီတစ်ပေါ့လေအဲ့နီမီတီနီမီနီတို့ဆိုတဲ့နေရာတွေကကျတော့ဘင်္ဂလားဒေ့ရဲ့အရင်နေတယ်နောက်ပြီးတော့မှအဲ့နေရာကလည်းမဲ့ဆက်တဲ့အရင်ခက်ခဲတယ်အဲ့ဒီရော်တွေအခြေအနေတွေကိုတတိယအခြေအနေတွေယူပြီးတော့မှလုံလောက်တဲ့လူချင်းအင်အားနဲ့အဲ့ဒီရော်ရဲ့လွယ်အချက်တွေကိုတော်ပြီးတော့ကြီးစစ်ချင်တယ
်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောဒေသမှာတော့ရခိုင်တိုင်းရင်းသားတွေဒါမှမဟုတ်ကမန်မျိုးဒိုင်းနဲ့ဟိန္ဒူအစ္စလမ်ဘာသာဝင်တွေဟာလည်းစားနဲ့ရိတ်ခါအခက်ခဲနဲ့ကျန်းမာရေးအခြေခံစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်အတွင်းကပြည်ပခါတွေအတွင်အကူအညီလိုအပ်နေတဲ့သူတွေကိုဘာသာလူမျိုးမခွဲကြပဲအကူအညီပေးမှာဖြစ်ကြောင်းကိုလည်းပြောဆိုထားတာပါကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကတော့လိုအပ်တဲ့အကူအညီထောက်ပံ့တွေနဲ့ဥပဒေရဲ့အကူအညီဆောင်ရှောက်မှုရအောင်အကူအညီပေးဖို့တိုက်တွန်းခဲ့ပါတယ
်ဒီရခိုင်ပြည်မှာရှိတဲ့တိုင်းရင်းသားအလုံးပေါ့တစ်ခါရောက်တဲ့လူတွေမှာကမန်လေးရှိမယ်မျိုးလေးရှိမယ်ရခိုင်လေးရှိမယ်ပေါ့နော်အေးစစ်စစ်နဲ့ဒီမေစင်တဲ့ဒီလူလူစုပေါ့ဒီအစိုးရဒီမှာခေါ်လုံလာတဲ့အဖွဲ့တွေအလုံးကိုရခိုင်တိုင်းရင်းသားရဲ့ကမန်တိုင်းရင်းသားရဲ့လို့မဟုတ်ပေမဲ့ကျွန်တော်တို့အားလုံးဒုက္ခရောက်တဲ့လူတွေကြီးရွေပြီးတော့ဒီလူတန်းတာမျိုးပဲရှိတယ်ရှိတယ်သူတို့လုံဆောင်တဲ့နေရာပေါ့နော်ရောက်လာတဲ့အခါကျတော့သူတို့လုံလောက်စစ်ကြီးချင်းပြေဖို့လိုတာကစားစီစားပေါ့တောက်ရေပေါ့ဒါမျိုးလေးတွေကအဓိကအရေးကြီးပါတယ
်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေရဲ့စက်တင်ဘာလ17ရက်နေ့ကစတင်နေမောင်တော်ပူတီတော်ခီးစဉ်ကတော့စက်တင်ဘာလ16ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်ရှင်
မဆုမတင်ပြခဲ့တာပါ VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်အခုအင်္ဂါညတိုက်ရိုက်လိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနှာယူဝဲအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်
VOA မြန်မာ မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီး။ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။လာညချင်းပါရှင် VOA မြန်မာပိုင်းအင်ကာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကို9ဒိုမီတာ24 25 30နဲ့50နဲ့ဟိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံလွန်ချိန်ည9နိုင်ခွဲရှိပြီးပုံအမကြခင်တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းသဘောဝဘေးဒဏ်ကယ်ဆယ်ရေးကွန်ဂရက်စ်လွှတ်တော်ကဒေါ်လာတန်ပေါင်း 15,000 ကျပ်လိုက်ပြီးချက်ပိုင်တွင်မှာပဲဖလော်ရီဒါပြည်နယ်ကိုအာမာဟာရီကိန်းမုန်တိုင်းတိုက်ခတ်ပါတယ်။အတည်ပြုလိုက်တဲ့ဥပဒေအရဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေကိုပံ့ပိုးပေးမှဖြစ်တယ်လို့အစိုးရဗန္နာရေးအသုံးစိတ်နောက်ဆုံးသတ်မှတ်ရမတိုင်းခင်အောင်မြင်မြင်ဆောင်ရွက်လိုက်တဲ့အတွက်အစိုးရလုပ်ငန်းတွေရဆိုင်သွားမှဆိုရင်နေသူတွေစိတ်သက်သာရသွားခဲ့ပါတယ်။ဒါပေမဲ့လည်းပါတီနေရအကြာညီညွတ်ညွတ်နဲ့ဘလောက်ကြာကြာဆောင်ရွက်နိုင်မလဲဆိုတာကတော့ဆောင်ကြည့်ရအောင်မှာဖြစ်တဲ့အကြောင်းမိုက်ကယ်ဘိုမန်သတင်းပေးပို့ထားပါတယ်။ဖလော်ရီဒါအုပ်ချုပ်ရေးမှူးရစ်ကော့ကတော့သူ့ပြည်နယ်ဦးအာမာမုန်တိုင်းတက်ခတ်ခဲ့တဲ့အတွက် ABC ရုပ်သံကနေအခုလိုမြစ်တာရက်ခံပါတယ
်။ဒီရန်ကိုကျွန်တော်တို့တောင်းဆိုချင်ပါတယ်။အရေးကြီးဆုံးကကျွန်တော်တို့အတွက်ဆူတောင်းပေးကြပါ။ဒုတင်ပြင်ဖို့ကျွန်တော်တို့တတ်နိုင်သလောက်လုပ်ကင်ထားပါတယ်
။သမ္မတဒေါ်နယ်ထရန့်ကလည်းစောစောပိုင်းကလေးကအခုလိုကြီးပေးထားခဲ့တာ
။ We are doing everything we can to help with
the war being ရဲ့ဂျိုတင်ကာဝယ်ဖို့ကျွန်တော်တို့အတတ်နိုင်ဆုံးကူညီသွားမှာပါ။အချိန်ရောက်ပြီဆိုတာနဲ့ပြန်ပြီးပြုပြင်မယ်ခိုင်မာအောင်တည်ဆောက်ရေးတွေပြန်လုပ်သွားပါမယ
်တက်ဆက်စ်ပြည်နယ်ကိုတက်ခတ်ခဲ့တဲ့ဟာရီကိန်းဟာဗေးကေဇေးရေးအတွက်ဒေါ်လာတန်ပေါင်း 1,000 ကျော်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်သမ္မတကအခုလိုပြောခဲ့တာပါဟာရီကိန်းအာမာနဲ့ပတ်သက်လို့တက်ဆက်ပြည်နယ်အထက်လွှတ်တော်မှဂျွန်ကောလင်းကအခုလိုပြောပါ
Whatever happens we're going to stand by
ဘာပဲဖြစ်ဖြစ်မုန်တိုင်းတန်ခံခဲ့ရတဲ့ဖလော်ရီဒါနဲ့ကယ်လိုရိုင်းနားပြည်နယ်ဒေသခံတွေနဲ့ကျွန်တော်တို့အတူတူရပ်တည်သွားမှာပါတက်ဆက်စ်နဲ့လူဝီစီယာနာပြည်နယ်တွေမှာဟာရီကိန်းဟာဗေးတန်ခံရသူတွေအတွက်ရပ်တည်ခဲ့တယ်လို့ပါပဲ
အရေးပေါ်လိုအပ်လာပြီဆိုတော့လွတ်တော်အတွင်းပါတီနေရဲ့စလုံးကညင်ညွတ်တဲ့ပြောဆိုသံတွေကိုကြားလာရပါတယ် Republican ထဲလွတ်တော်မှအော်ရင်ဟက်စ်ကအခုလိုပြောပါတ
ယ်
ကြေကွဲစရာဖြစ်ဆိုတဲ့ကအကောင့်တစ်ခုရှိရဆိုရင်တိတ်မကြပေမဲ့ညီညွတ်တဲ့အချိန်ကတခုပေါ်ခဲ့တာကိုပြရမှာပါကျွန်တော်တို့အားလုံးအမှန်တိုင်းတယောက်နဲ့တယောက်အမြင်လာတယ် Republican Democrat မခွဲတော့ဘူးလူပြူလူမဲမခွဲကြတော့ဘူးအတိုင်းဝိုင်းတစ်ခုထဲမှာနေထိုင်သူတွေအခြေအနေမကွဲပြားပဲအတူတူရပ်နေကြသူတွေပ
ါဒါပေမဲ့လည်းကုညီရေးရံမုံငွေဟာအစိုးရသုံးစိတ်ချောချရေးနဲ့မကမီပဲအစိုးရရဲ့ချင်းွေပမာဏတိုးမြင့်မှုပဲဖြစ်နေတယ်ဆိုပြီးဝေဖန်ကန့်ကွက်သူတွေလည်းရှိနေပါတယ်ကန်တာကီပြည်နယ်ထက်လွတ်တော်အမတ်ရန်ဘောကအခုလိုပြောပါ
တယ်ကျွန်တ
ော်တို့နိုင်ငံကအကျွေးသမောက်နှစ်ကလေးရှိနေတဲ့နိုင်ငံမှာတစ်မိနစ်တိုင်းဒေါ်လာတစ်သန်းချီးသုံးနေရတာပါဘာလို့မပေးတယ်လဲဆိုပြီးတော့ပြောရတဲ့သူတယောက်မှမရှိပါဘူး
ကြည့်ခဲ့တဲ့ဘက်ကပါတီနေရဲ့အကြာညီညွတ်မှုတွေဘလောက်ကြာကြာခံမလဲဆိုတာကတော့ဥပဒေပြူရေးတိုက်ပွဲတွေကဆန်းသက်ပါလိမ့်မယ်။ Republican တွေကအမေရိကန်ပြည်ထောင်စုအတွင်းအခွင့်ကောက်ခံရေးစနစ်ကိုပြောင်းလဲခြင်းနေပြီး Democrat တွေဘက်ကတော့အမေရိကန်ပြည်ထောင်စုထဲကိုကလေးဘွားတွေကရောက်လာတဲ့မှတ်တမ်းမှတ်ရမယ့်ပြောင်းရွှေ့လာသူတွေကိုကာကွယ်ပေးဖို့တောင်းဆိုနေကြတာပါ။ New York ပြည်နယ်က Democrat ထက်လွတ်တော်အမတ်ချော့ရှာမာကအခုလိုပြောပါလေ
800,000 dreamers actually
လူရှိသိန်းလောက်ကကွန်ကရက်ဆာဘာလို့မလဲဆိုတာကိုစိုးရင်တကြီးစောင့်ကြည့်နေကြပါတယ်ဒီလိုမျိုးစောင့်နေစရာအကြောင်းရှိပါအောင်တန်ရှင်းတဲ့သူတို့ကိုအကာအကွယ်ပေးမဲ့ dream act ကိုကျွန်တော်တို့အတည်ပြုဖို့လိုပါတယ်အလုတ်ကြိုးစားတဲ့ငငယ်တွေကရောက်လာတဲ့သူတွေအနေနဲ့ဒီတိုင်းပြည်မှာနေခွင့်ရှိပါတယ်သူတို့ကလည်းဒီတိုင်းပြည်မှာအယူမှုနေကျင်နေကြတဲ့သူတွေပ
ါအခုဒီတော့ hurricane ကေတရီစုစုပေါင်းဘလောက်ကုန်ကြမယ်ဆိုတာမသိသေးပါဘူးပို့ပြီးတော့လိုလိမ့်မယ်လို့လွှတ်တော်အမတ်တွေကပြောနေပါတယ်ဖလော်ရီဒါပြည်နယ်ထဲလွတ်တော်အမတ်ဘယ်နီဆန်ကတော့ဒေါ်လာတန်ပေါင်း 1,000 ကျော်ကယာယီတာဖြစ်ပြီးအော်တိုဘာလလောက်အထိပဲဆုံးစွန်သွားနိုင်လိမ့်မယ်ဆိုပြီးပြောဆိုနေတာပါ။တဘောဝဘေးဒဏ်ကယ်ဆယ်ရေး3လဗန္နာရေး3စိတ်တက်မှတ်ဖို့ဒီမိုကရက်ဘက်ကတောင်းဆိုတာကိုပြီးခဲ့တဲ့အပတ်အတွင်းသမ္မတဒေါ်နယ်ထရန့်ကထောက်ခံခဲ့ပါလေ။ ဒါပေမဲ့ဒီဇင်ဘာလမှာပြည်ထောင်စုအစိုးရ၃စိတ်နဲ့အစိုးရလုပ်ငန်းတွေလည်းပတ်ရေးချင်းဝေပမာဏတိုးမြင့်မှုကိစ္စတွေကိုလွှတ်တော်အနေနဲ့နောက်တစ်ခါပြန်ပြီးဆွေးနွေးဖို့ရှိနေကြောင်းပါဗျာ
ဦးသိန်းထိုက်ဦးတင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုဆက်လက်ပြီးတော့တရားရည်လိုင်းဆွေးနွေးခန်းအစီအစဉ်ကိုစီစဉ်တင်ဆက်သူကိုသားညွတ်ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီတော့ရှင်ဒီအားလုံးစိတ်ချမ်းသာကြပါစေနောက်တစ်ခုကကျွန်တော်တို့ကဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောဖြစ်နေတဲ့ဒီလူမျိုးရေးဘာသာရေးမုန်တီးမှုနဲ့မုန်းစကားတွေပြန်ပွားမှုအခြေအနေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေဖြစ်လာတဲ့တပြိုင်တည်းမြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးပြိပခါတွေလည်းတစ်ဆက်တည်းပါလာတယ်လို့ပြောရမှာပါသူပြတော့ရခိုင်ကိစ္စနဲ့လည်းတော်လေးရခိုင်ကိစ္စဖြစ်တိုင်းဒါမျိုးတွေထပ်ပြီးတော့ကျုံရပါတယ်အခုတစ်ခေါက်မှဆိုလို့ရှိရင်လည်းရခိုင်ပြိပခါတွေဖြစ်တာနဲ့နောက်ဆက်တွဲပဲအမုန်းစကားပြန်ပွားမှုတွေလူမှုကွန်ရက်မှာပြန်ပြီးတွေ့လာရပါတယ်။တွေ့ဒီဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေလည်းတော်များတွေ့လာပါတယ်။ဒီချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတစ်ဦးကတော့ကိုတက်စင်ဖြစ်ပါတယ်။သူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒီတာဖြစ်ပါတယ်။နောက်တစ်ဦးကတော့ကိုဆန်နီပါ။ကိုဆန်နီကတော့တန်လွင် Citizen Employment Program ဆိုတန်လွင်နိုင်ငံသားစွန့်ရင်မြင့်တီအဖွဲ့ကဖြစ်ပါတယ် Board of Director ပါနှစ်ဦးစလုံးလေးလိုင်းပုံကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကုသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ကုသက်စင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျာ
ဟုတ်ကဲ့ကုသက်စင်ရေခုနကကျွန်တော်ပြောသလိုပါပဲအခုအချိန်ဒီကဒီအသွင်ကူပြောင်းရေးနဲ့တစ်ဆက်တည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအမုန်းတရားပြန့်ပွားမှုတွေပြိပခါတွေကပေါ်လာတယ်ထူးခြားခြားကရခိုင်ပြိပခါဖြစ်တိုင်းဒါကပြန်ပြန်လဲပြီးတော့ဖြစ်လာလို့ဖြစ်တော့ရခိုင်ချင်းဒီနဲ့ဆက်နွယ်နေလားရခိုင်ပြိပခါကြောင့်မုန်းတီးမှုတွေပိုကြီးလာလားကုသက်စင်သုံးသပ်ပြီးပါ
โอเคကျွန်တော်တို့နိုင်ငံမှာကလောလောဆယ်ပေါ့เนาะဒီအုန်းနေမလူမျိုးရင်းမုန်တီးမှုနဲ့ပတ်သက်ပြီးတော့လူမျိုးပေါ့เนาะခဏလူမျိုးအုန်းနေလုပ်နေတာကလူမျိုးဆိုနေပေါ့เนาะပေါ်ဆောင်နေတဲ့တိုင်းဝန်တစ်ခုရှိပါတယ်အဲ့ဒီတိုင်းဝန်ကြီးကြောင့်ဒီလူမုန်တီးမှုကြီးပေါ့เนาะဒီမုန်တီးရဲ့ကိစ္စနဲ့ပတ်သက်ဖြစ်နေတာပါအဲတော့ဖြစ်လဲဆိုတဲ့အခါကျတော့ဒီရခိုင်ကိစ္စသာဆိုရင်ဒီလူကိစ္စမျိုးတွေကိုအကောင့်ထဲပို့ဖို့အတွက်လွယ်ကူလို့ရခိုင်ကိစ္စဖြစ်လာတိုင်းမှာဒီလိုမျိုးမုန်တရားလုံဆောင်မှုတွေအတန်းတက်မှုတွေလုံဆောင်မှုတွေကဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခုနကကုသစင်ပြောသွားတဲ့အချိန်မှာဒါကတစုံတစ်ဖွဲ့ကဖန်တီးရဆိုတာစနစ်ကြဖန်တီးရတဲ့ဘောလားဘလို့အဖွဲ့စည်းမျိုးလဲခင်ဗျာနည်းလေးအသေးစိတ်ပြောလို့ရမှာ
ဟုတ်ကဲ့ဒီလိုပါဗျာကျွန်တော်တို့ကဒီပေါ့နော်ဒီလိုရခိုင်ပြည်နယ်မှာဖြစ်နေတဲ့နော်ဟိုနေပေါ့ပြည်ပခိုင်နယ်ပတ်သက်ပြီးလို့ရှိရင်ရခိုင်ပြည်နယ်ပိုင်းပုတ်ခင်းတဲ့ကြီးမရန်ကုန်နယ်မျိုးမှာအဓိကတော့ရန်ကုန်နယ်မျိုးမှာဒီကိစ္စတွေဖြစ်တယ်ဆိုတာကကစုံချုပ်ကဇုံတစ်ဖွဲ့ကနေပြီးတော့စနစ်တကျစီမံပြီးဆောင်ရွက်နေရဆိုတာပုံပြီးထေရှားပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီကိစ္စကရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စကရန်ကုန်မှာဘာကြောင့်လဲဆိုတော့ရန်ကုန်မှာရှိနေတဲ့ဥပမာဘာသာမတူတဲ့လူမျိုးဖွဲ့စည်းထားမှာဖြစ်တဲ့ပြဿနာဖြစ်လာတယ်။ရခိုင်မှာဖြစ်တာကဘာသာရေးပဋိပက္ခမဟုတ်ခင်နဲ့နောက်တစ်ခါအချက်ဖတ်မှုကိစ္စတစ်ခုဖြစ်တယ်။ဟုတ်တယ်။ရန်ကုန်မှာဖြစ်တဲ့ကိစ္စကလူရှင်တွေနေထိုင်နေတဲ့ဘာသာဝင်တွေအချင်းကြားထဲမှာဖြစ်တယ်ဆိုတော့ကငကူရီကလူရှင်တွေနေတဲ့လူချစ်ခင်နေတဲ့ဘာသာဝင်တွေအချင်းကြားထဲမှာဖြစ်တယ်ဆိုတော့ကသုံးချက်ကဆုံစော်လို့သုံးချက်ကအချမ်းသမှုဥတီတီဆုံစော်လို့ဖြစ်တယ်ဆိုတာထင်ရှားတယ်။အဲ့တော့ဘလူတွေလုံးလေသုံးချက်ကလုံးလေဆိုရင်လူအချမ်းသမှုကိုဆုံစော်လို့ဆိုတော့အချမ်းဖတ်ချင်တဲ့လူတွေဆိုတော့ကဥမာနှလုံးနှစ်ဆိုင်ရှိပါတယ်။မျိုးကတော့စီးပွားရေးအလို့သာစီးပွားရေးအထုသာလို့ကောင်းတော့မဟုတ်ရှင်နိုင်ငံဆိုနေပြည်တော်ပါမယ်တခြားသောအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီလို interest တွေဒီလိုဟိုအုန်းစိတ်ဝင်စားမှုတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုလူချင်းတဲ့လူတွေစီးပွားရေးတော့လည်းကောင်းနိုင်ငံရေးတော့လည်းကောင်းအဲ့လိုလူချင်းတဲ့လူတွေကမရနိုင်တော့လို့သူကသူထင်ထားတဲ့အချိန်မှာသူတို့ကအချမ်းသတ်မှုကိုလုံစော်ပြီးတော့ပြည်စဲအဖို့ရတွေကိုဖြုတ်ချမှုတို့စားတဲ့အုပ်စုပါဒါအဲ့အုပ်စုရဲ့ရှိလို့ရှိနေပါတယ်အဲ့ဘယ်သူလေးဖြစ်တယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတော်အစိုးရနဲ့တာတာဝန်ရှိတဲ့တခြားသောပြည်ထောင်စုဝန်ကြီးဌာနတွေကဒီလိုပူးပေါင်းဆောင်ရွက်ပြီးတော့ပေါ်ထွန်းအောင်ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်တစ်ဆက်တည်းကုသစင်မေးချင်တာကအခုလိုမျိုးနိုင်ငံရေးအခြေအနေတွေအပြောင်းလဲအခြေအနေအဓိကကျတဲ့အချိန်တိုင်းမှာခုနပြောလို့ဘာသာရေးပြိပခါမျိုးတွေဖြစ်လာတတ်တာမြန်မာတမိုင်းကအရင်တုန်းကလည်းဖြစ်ခဲ့ဘူးတယ်ပေါ့နော်အခုလည်းဖြစ်နေတဲ့အနေအထားကမြန်မာလူ့ဖွဲ့စည်းပါပဲငကူတွေကအထူးဖြစ်ပေါ်ဘာသာရေးနဲ့ပတ်သက်မဲ့ပြောဆိုလို့ရှိရင်အစ္စလမ်ဘာသာမွတ်စလင်တွေနဲ့ပတ်သက်လို့မော်ဒီမြန်မာလူ့ဖွဲ့စည်းမှာငကူတွေကရှိနေလို့လားဒါမှမဟုတ်ရင်တစုံတရာနိုင်ငံရေးလှည့်ကွက်တွေကြောင့်ဖြစ်နေရလို့သုံးသပ်နိုင်လားဘယ်လိုထင်ပါလဲ
အမှန်အားဖြင့်တော့ကျွန်တော်တို့ဒီပေါ်တော့မြန်မာနိုင်ငံသားတွေမှာအစ္စလမ်ငုံကြီးဆိုတဲ့အကတော့ပုံမှန်အဖြစ်မရှိပါဘူးမရှိပေမဲ့လည်းကျွန်တော်တို့ဟိုကျွန်တော်တို့မှာအငြင်းနဲ့ဖြစ်ပေါင်းများဆိုတော့အနာဂတ်ဆက်လက်အောင်မှာနေလာခဲ့ရတယ် ကျွန်တော်ရဲ့ဟိုဘာလဲပေါ့နော်ကျွန်တော်ရဲ့ဟိုဆောင်တဲ့ဒီကွန်ဖရင့်မှာကျွန်တော်ရဲ့ပညာတွေဒါတွေကကျွန်တော်ကဟိုဘယ်လိုခေါ်မလဲလစ်ဘရယ်မိုင်းဒက်မဖြစ်ဘူးပေါ့ဗျာလစ်ဘရယ်စိတ်ခံစားချက်မရှိဘူးအဲ့တော့ကျွန်တော်ကဘယ်လိုခေါ်မလဲလစ်ဘရယ်မိုင်းဒက်မဖြစ်ဘူးပေါ့ဗျာလစ်ဘရယ်စိတ်ခံစားချက်မရှိဘူးအဲ့တော့ကျွန်တော်ကဘယ်လိုခေါ်မလဲလစ်ဘရယ်မိုင် ချစ်ပြီးတော့အဓိကအပြင်အမှန်တဲ့သတင်းတွေပုံကြီးချက်တဲ့အဲပုံကြီးချက်တဲ့သတင်းတွေကိုပြည်သူကယုံကြည်လာတယ်အဲယုံကြည်လာတဲ့ပုံမှာမူတည်ပြီးတော့အမှန်ကကျွန်တော်သတင်းလက်လက်ခွင့်ကျွန်တော်မယုံဘူးပေါ်နေပေါ့ထိတွေ့ခဲ့ရအောင်ဦးထိတွေ့တဲ့အခါမှာချက်ချင်းတကယ်လူမှုကွန်ရက်လို့ဟာလို့အားကောင်းတဲ့လူမှုကွန်ရက်လို့ဖြစ်လာတယ်ဖြစ်လာတဲ့အခါမှာဒီလိုမျိုးပေါ့နော်ဟိုအာနာကိုရမရရတဲ့နေနဲ့ယူရဲဒီလိုဆိုရင်ရှိနေတဲ့အတီသေးအစိုးရကိုမငြိမ်သက်ဖြစ်အောင်လုပ်ချင်တဲ့အစိုးရနေပြီးတော့ဒီလိုလူမှုကွန်ရက်တွေကိုဟိုအဓိကထားပြီးတော့ကျွန်တော်တို့မသိနားမလည်သူတွေကိုတရင်မှားရင်လောက်ကျန်ထားတဲ့တွင်နဲ့တာမန်ဟိုတရင်ပပပါလေးလို့တရင်ကြီးဖြစ်အောင်ခံပြီးပြီးတော့လူတွေကိုလုံစော်ပြီးတော့ဒီချင်းနေအောင်ခဏထိုင်ရအောင
်ဟုတ်ကဲ့ကုသစင်ဒီလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာနောက်ထပ်ပင်နိုင်ဆွေးနွေးမဲ့သူတူဖြစ်တဲ့ကုစန်ဒီကိုဖိတ်ခေါ်ကြပါလေကုစန်ဒီကြားပါလားခင်ဗျာ
ဟုတ်ကဲ
့ကုစန်ဒီကုစန်ဒီရဲ့အခုဒီမြန်မာနိုင်ငံမှာအခုရခိုင်ပြည်ပခါကအရှိန်မြင့်လာတဲ့အတူပဲတနည်းအားဆိုရင်တောင်တွင်းကြီးအပါအဝင်တချို့မြို့နယ်တွေမှာဒီဘာသာရေးထိကျုံးဆန်ဆန်လှုပ်ဆောင်မှုလေးကိုကျွန်တော်တွေ့ရပါတယ်အခုမကြသေးခင်အချိန်ကဆိုရင်ပဲဆန်းကျောင်းမြို့နယ်မှာလည်းအလားတူမျိုးဖြစ်တဲ့ခါကျတော့ရက်ွက်ကူနိုင်ကဒီလူကိုဖမ်းပြီးတော့ရဲကူအားလိုက်တဲ့အမဟာမျိုးတွေပေါ့နော်အခုကနယ်စစ်စစ်လေးဖြစ်လာတော့ဒီအခြေအနေတွေကစသည်တကျဖြစ်ဖန်တီးလို့ဖြစ်လာတာလားဒါမှမဟုတ်ရခိုင်အခြေအနေအပေါ်မှာလူတွေမချေနှက်လို့ဖြစ်လာတာလားဘယ်လိုသုံးသပ်ပါလဲ
ဖြစ်တာကတော့ခုနပြောလို့ကျွန်တော်တို့သူအကြောင်းတရားတွေအရင်အဟောင်းတွေရှိတာပေါ့နော်အကြောင်းတရားအရင်ဟောက်တော့နောက်တစ်နှစ်မှလည်းရှိခဲ့တယ်ဟိုးဒီတော့ကဒီလူဖွဲ့ကြီးအတွင်းမှာဘယ်လိုပဋိက္ခရာတွေရှိခဲ့ဘူးလဲရှိခဲ့ဘူးလို့ကခုနပြောတယ်လို့ပေါ့ကျွန်တော်တို့အေးအေးချမ်းချမ်းဒီလူဖွဲ့ကြီးကပြန်ပြီးတော့နေထိုင်တယ်ဘုဒ္ဓလည်းခုနပြောလို့ဒီကာလဖြစ်ခဲ့တယ်ပေါ့တောင်တစ်နှစ်တုန်းကတစ်ချိန်ဖြစ်ခဲ့တယ်ဖြစ်တဲ့အချိန်ကလည်းခုနကျွန်တော်တို့ဗာနဲ့ပြန်ပြီးတော့ဆက်ဆက်နိုင်တယ်ဆိုတော့ဒီနိုင်ငံရေးခြေရယ်ဆက်ဆက်နိုင်တာပေါ့အခုအချိန်မှာပြောလို့ဒီနိုင်ငံရေးအခြေအနေတွေနဲ့ဆက်ဆက်နေတဲ့သဘောတော့ရှိတယ်။ဒါကြောင့်ကျွန်တော်တို့ဒီဖြစ်နေတဲ့ဒီပြည်ပကတွေပဲဖြစ်ဖြစ်ပြည်ပကတွေကိုလှုပ်ဆောင်မှုတွေပဲဖြစ်ဖြစ်ဒီပြည်ပကတွေကဖြစ်နေတာကိုဆက်လက်ပြီးတော့ပြန်ပွားဖို့ကြိုးစားနေတယ်ဒီခုနပြောတဲ့ဒီ hate speech တော့နော်အမုန်းတရားပြန်ပွားတာတွေပဲဖြစ်ဖြစ်ဒီဟာတွေကတော့ခုနပြောတယ်နိုင်ငံရေးအခြေခံနဲ့ဆက်ဆက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်တို့မြင်နေပေါ့နော်။အခုနကျွန်တော်ဒီမကွတ်တဲ့ပြောလို့မဟုတ်ဘူးတချို့အရည်ကြတော့ပုံကြီးချက်တာလည်းရှိတယ်သို့တော်လည်း hate speech မှာကျွန်တော်တို့ကဟိုအမှန်တော့မှကျွန်တော်တို့ကဒီ hate speech အနေနဲ့တချို့အရည်ကမပြောရတာရှိတယ်ပေါ့နော်မပြောတဲ့မပြောတတ်ယူတဲ့ဟာမျိုးတွေဆက်ဆက်ထားတဲ့ဟာမျိုးရှိတယ်ဥပမာကျွန်တော်ဗာပြဒနာရှိတယ်ဆိုနိုင်ငံတော်မှာဒီဥစ္စာဒီဝိတ်ဖြစ်နေကြတယ်အငင်းပွားနေကြတယ်ခုန freedom of speech ပေါ့နော်ဟို free speech ကပါလဲ hate speech ကပါလဲဆိုတော့အဲ့ဒီနှစ်ခုကနည်းနည်းလေးကရောကြည့်တာပေါ့။နောက်တစ်ချို့ကလည်းဟို freedom of speech ရမယ်။သို့တော်လည်းခုကပြောလို့မျိုးလက်လက်ဆိုပြောစိတ်ကိုရဒီလူပေါင်းတွေကနေပြီးကြော်သွားတဲ့ဟာမျိုးကြီးကခုကအမုန်းတရားကိုချက်ပွားတဲ့ဟာမျိုးပေါ့။ဒီလိုဒီမှာသတ်မှတ်ထားတာတော့ခုကပြောလို့မျိုးပေါ့နော်။ဟိုရည်ရချက်ရှိမယ်ခုကပြောတဲ့လူမျိုးရေးတော်၎င်းဘာသာရေးတော်၎င်းဟိုဒီလိင်မတူညီမှုတော်၎င်းဒါမှမဟုတ်ရှိဒီသူတို့ origin country တွေဒီဘယ်လိုကောင်းလဲဒီလူမျိုးမတူမှုတွေနိုင်ငံမတူမှုတွေပေါ်မှာမူတည်ပြီးတော့အဲ့ဒီသုံးတစ်ဖွဲ့တစ်ခုကိုတိုက်ခိုက်စီဖို့ဒါမှမဟုတ်ရှိထိခိုက်စီဖို့ဒါမှမဟုတ်ရှိအကြောက်တရားတွေဖြစ်စီဖို့အဲလှုပ်ဆော်တဲ့ဟာမျိုးတွေကတော့ဒီ hate speech တွေပေါ့ကျွန်တော်တို့ဒီဒီဟာကိုအတုံးချလာတယ်အတုံးချလာတော့ကျတော့ဘာဖြစ်လို့လဲဆိုကျွန်တော်တို့မြင်တာကတော့ဟိုအရင်တော့ကတော့ဒီဆရာမရှင်ဟောက်ဆိုတဲ့ဓာရီကကျွန်တော်တို့ freedom of speech မရှိဘူးပေါ့နော်အခုကျတော့ဒီ speech ဒီရလာတယ်ကျွန်တော်တို့ expression တွေရှိလာတယ်ရှိလာတဲ့အပေါ်မှာဓာရီကိုအလွဲသုံးစားလှုပ်လာတယ်လှုပ်လာတဲ့လူတွေကလည်းဟိုဘာလဲဆိုတော့ဒီနိုင်ငံကြီးလည်းပဲတက်တယ်အဲ့တော့ကျွန်တော်တို့ဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်ကျွန်တော်တို့ဒီအဓိကအဖြစ်ဒီဥစ္စာကိုသုံးတာနိုင်ငံကြီးအင်အားစုတွေပဲဒီ hate speech တွေကိုသုံးတယ်နောက်တစ်ခုကပါလဲဆိုတော့ဒီလူမျိုးတိုက်ခိုက်မှုတွေကိုလှုပ်ဖို့အတွက်ဟိုအကြမ်းဖက်ဖို့အခုနောက်တော့လည်းဟို fascism တွေလာတော့ဟာမျိုးတွေလည်းဓာရီကသူကဒီလူမျိုးကိစ္စတွေမှာပဲကျွန်တော်တို့ဒီ hate speech ကိုသုံးတာပေါ့နော်တစ်ဖက်ကခုနောက်တော့လည်းဟိုတခြားသောပုံစံအနေနဲ့လည်းဖြန့်ဖြက်ပြီးရရှိတယ်ဟို
speech မတိုင်ခင်ပေါ့နော်ဒီပြိပကဖြစ်အောင်ပန်ပြီးတာရှိတယ်ပြိပကတွေဖြန်ပြီးမှာပြိပကတွေမှာဖြစ်လာတဲ့ hate speech ပုံစံမျိုးတွေနဲ့ပြောတာတွေရှိတယ်အဲ့ဒီလိုပြောတာတွေပြောတာတွေပြတာတွေရှိတာတွေဖြစ်လာတဲ့ဟာတွေကတော့ဒါတွေကဆက်ဆက်နေတယ်နိုင်ငံကြီးကမှခြေကနေလေးကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုစန်နီယောကိုတက်စီအောင်လီလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်တရရှင်တွေကိုအလှည့်ပေးကြပါလိမ့်ကိုတရရှင်တွေကလည်းအဲတချို့ဂျေတာစာရေးတာပူဒါတွေရှိလို့ပဲတာဖိုင်နဲ့သူတို့တဘောရာတွေပြပူတာရှိပါတယ်အရင်ဆုံးဒီတရရှင်တွေဖိတ်ခေါ်ကြပါလိမ့်ကိုဟာတင်ကတော့သူ့အမြင်ကိုပြောပြမှာပါသူ့မြင်ကိုဟာတင်တူတူလေးဆွေးနွေးရောက်လို့ရပါတယ်မင်းများရင်ကိုတက်စင်ကိုစန်နီရှိပါတယ
်ဟုတ်ကဲ့ကျွန်တော်ရဲ့အမြင်ကပြောရမယ်ဆိုရင်အခုနောက်တော့တင်ပြခဲ့သလိုပဲဒီနေ့အခုမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေအားဆိုလို့ရှိရင်လူမျိုးရေးပါတာရေးမုန်းဒီမှုကိုအာဏာရှင်တစ်ဖွဲ့အားနေပြီးတော့ဖန်တီးပြီးတော့မှပဲဒီနေ့တွေးတော်လို့ဆိုမှုဒီအဖွဲ့အစည်းတွေကိုဟိုတင်ပြီးတော့မှတာအခုဖြစ်ပေါ်လာတဲ့ပြဿနာလို့ပဲကျွန်တော်မြင်လာ
ဟုတ်ကဲ့ပါခင်ဗျာ
နောက်တစ်ခုကပါလဲဆိုလို့ရှိရင်ဒီနေ့ရခိုင်မှာဖြစ်တဲ့အကြမ်းဖက်ကလည်းဒီနေ့အမှန်စင်စစ်ပြောမစို့သူတို့ရဲ့ဖိနှိပ်မှုတွေကိုမခံနိုင်လို့သူတို့ဟိုပုမာတစ်ခုပြောရမစို့ဘုကျော်အဆိုင်အဖိုးဦးမင်းရောင်သူအင်္ဂလိပ်တွေရဲ့ဖိနှိပ်မှုမခံနိုင်တဲ့အပေါ်မှာဟုတ်လားရရလက်လက်ကိုဆွဲကင်ပြီးတော့သူတော်လန့်ခဲ့တယ
်ဟုတ်ကဲ
့ပြခိုင်မာလည်းအဲ့လိုပဲဒီနေ့ဖိနှိပ်မှုတွေကအစင်စက်ကနေပြစ်လာတဲ့ပေါ်မှာမခံနိုင်လို့သူတို့ရနေပြီးတော့လဲဆွဲပြီးတွန်းလန့်တယ်အဲ့ဒါကိုဒီနေ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့အာဏာရှင်တွေကအဲ့လိုပြည်သူပြည်သားလူတွေကိုထိသိမ်းပေးလိုက်မှဆိုလို့ရှိရဲ့ဒီနေ့အဲ့ဒီရဲ့မြန်မာနိုင်ငံကလည်းအေးချမ်းသွားမယ်ဘာသာရေးလူမျိုးရေးကလည်းချစ်ချင်မှုတွေဖြစ်သွားမယ
်ဟုတ်ကဲ့ကိုယ်တင်အခုကတင်ပြောဆိုလိုတဲ့သဘောကိုကျွန်တော်ရပါပြီနောက်တော့ရှင်တူဦးကိုလှည့်ပေးခြင်းပါတယ်သူကတော့ကိုဇွဲမင်းခန့်သူကတော့တန်ဖိုင်နဲ့ပြပုတ်ထားပါတယ
်ကျွန်တော်အမုန်းစကားဘာလို့ဖြစ်လာလဲအမုန်းစကားဘာကြောင့်ပြောတာလဲအမုန်းကဘာလိုက်ကြောင့်လားဘာလိုက်ဆုံးမကြောင့်လားဒါမှမဟုတ်တက်တက်နေခြင်းလို့လားဆိုတော့ဘလို့အကြောင်းလဲပဲပြောပြောအမုန်းစကားပြောတဲ့သူကိုအရေးယူရမယ်အဲအမုန်းစကားဖြန့်ချီတဲ့သူပဲပုံစံနဲ့ပဲဖြန့်ချီဆိုရှယ်မီဒီယာကတဆင့်တော့၎င်းအဲစူဝပွဲကနေ၎င်းလူစုယုံနဲ့တော့၎င်းဘလို့ပုံစံနဲ့ပဲဖြန့်ချီဘလို့လူသားသားပဲဖြစ်ဖြစ်ဘယ်လွာကပဲဖြစ်ဖြစ်အဲကျွန်တော်ပြောချင်တာကတင်းတင်းထန်ထန်အရေးယူလိုက်လူတယောက်ကိုထိန်းချုပ်ဖို့ကဥပဒေသားလဲအဓိကပဲအာဏာရှင်ရဲ့သူကထိန်းချုပ်လို့မရဘူးအာဏာရှင်ကထိန်းချုပ်လို့မရဘူးလူတယောက်ကိုထိန်းချုပ်တာကဥပဒေပဲဆိုတော့ဥပဒေရတုကိုတင်းတင်းထန်ထန်အရေးယူလိုက်ရင်တင်းတင်းထန်ထန်တုကိုအရေးယူလိုက်ရင်အမုန်းစကားတွေပြောတော့မှာမဟုတ်ဆိုတော့အမုန်းစကားမပြောတော့ဘူးဆိုရင်ပဋိပက္ခဆိုတာဟာတော်ပဲနည်းသွားမယ်ဆိုတော့ဒီအမုန်းစကားကြောင့်ပဲပဋိပက္ခဖြစ်လာတာကျော်ရည်ယူချင်းတစ်ခုပဲရှိတယ်ပဋိပက္ခဖြစ်စီမဲ့စကားပြောတဲ့သူအမုန်းစကားဖြန့်ချဲသူအားလုံးပဲပုံစံပဲဖြစ်ဖြစ်ဘယ်လိုလူပဲဖြစ်ဖြစ်ဘယ်အလွာကပဲဖြစ်ဖြစ်ဘာသာပဲဖြစ်ဖြစ်အဲအားလုံးကိုရည်ယူလိုက်ရင်ပြောတဲ့သူအားလုံးရည်ယူလိုက်ရင်အခုနကျွန်တော်ပြောသူဒုတိယလူဆိုတာမရှိတော့ဘူးလားပြောဖို့အမုန်းစကားဖြန့်မဲ့ဒုတိယလူဆိုတာမရှိတော့
ဟုတ်ကဲ့ဒါကတော့ကိုဇွဲမင်းခန့်သူ့ရဲ့အမြင်ပြောပြသွားတာပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိကုံးတွေကိုကျွန်တော်ဖိတ်ခေါ်ပါရဲတချို့ရေးသားပြပြတဲ့ခါမှာမိဘမောင်နှမအချင်းအောင်မှနားထောင်ဖို့ဖတ်ရှုလို့မသိတဲ့စာတွေအတော်များများရပါတယ်ဒါကြောင့်မလို့ဖော်ပြလို့မသိလို့အဲ့ဒီစာတွေကျွန်တော်ဖော်ပြအောင်မဟုတ်ပါဘူးအဲ့အဲ့ထဲမှာကျွန်တော်တို့ဒီစာစောင်ရှိပါတယ်ဖော်ပြလို့ရပါတယ်ဒါကတော့ကိုတင်ဝင်းသူရေးသားပြပြထားတာပါကိုတင်ဝင်းရေးထားတာတော့ဒီခက်ခဲကိုကြော်လွှားဖို့ကတရားဥပဒေစုမိုးရေးကအတော်လေးကိုရေးကြည့်ပါတယ်အခုပဲကြည့်ပါဥပဒေသူကိုတန်ခါမဟာနိုင်ကဖွဲ့ကနေပြီးတော့တရားဟောခွင့်ပိတ်ပါတယ်ဥရသူကိုဒါမှမဟုတ်ရေးယူတာမရှိပါဘူးတဲ့အမုန်းတရားတွေဟောမြဲပြောမြဲဖြစ်ပါတယ်ဆိုတော့ဥတင်ဝင်းသူ့ရဲ့အမြင်ပြပို့လာပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးလိုပါတယ်ကိုသက်စင်ကြပါလားခင်ဗျခုနကတရရှင်တွေပြောကြလိုပါပဲအခုကိစ္စကအမုန်းတရားပြန်ပွားမှုအမုန်းတရားပြောတဲ့လူတွေကိုထိရောက်ရေးယူပါတယ်အခုပြောမယ်ဆိုလို့ရှိရင်လည်းအမုန်းတရားပြန်ပွားအောင်လုပ်တယ်ဆိုပြီးတော့ဥရသူအပါဝင်ဒီအမျိုးသားကြီးအင်အားစုတွေပြောနေဆိုနေတာတွေကိုမကျေနပ်တဲ့လူတွေလည်းတော်များရှိကြပါတယ်ဒါပေမဲ့ဘာကြောင့်အစိုးရဘက်ကအရေးယူဖို့လက်တွန့်နေတာလေအရေးမယူနိုင်ဖြစ်နေရပါလေခင်ဗျ။အ
ေးဗျ။အားသာလေစေတနာကဟိုဒီပေါ်တော့ဒီသူကျွန်တော်ထင်တာပေါ့နော်ဒါတော့ဟုတ်ချင်မှလည်းဟုတ်မယ်ပေါ့။ဒီမှာဆိုရင်မုန်တရားပြန်ပေါ်အောင်လုပ်ခဲ့တဲ့အင်အားစုကြီးပေါ့လေ။ဆိုတော့ရင်းပင်းစင်ဆိုးလက်တက်ကလည်းရှိခဲ့ပါလေ။လူကြီးလေးဆိုတဲ့အခါကျတော့ဥပင်းစင်ဆိုးတဲ့အထက်မှာဆိုလို့ရှိရင်ကျွန်တော်ထင်တာကျွန်တော်ငင်းကျွန်တော်အယူဆပေါ့နော
်။
မှန်ရင်မှလည်းမဟုတ်ဘူးကျွန်တော်တို့ကဒါတော့ဘာမှဟို
ဟုတ်ကဲ့
ပတိကြဖို့ကြလို့မရဒါပေမဲ့ကျွန်တော်တို့အကွေးခေါ်ယူဆရဆိုလို့ရှိရင်ဥပဒေနဲ့ထက်မှာဆိုရင်ဥပဒေစိန်အစိုးရလက်ထက်မှာဥပဒေစိန်အစိုးရမှာနေရာမရခဲ့တဲ့သူတို့ရဲ့အပေါင်းဖော်အစုအဲ့လိုပဲ ตํารวจมาตรวจเช่นตํารวจฮะนี่ပြီးတော့ဥပမာပြင်ကျွန်တော်တို့ကဆင်ရှားဆုံးဥပမာပြောလို့ရှင်တော့ကျွန်တော်ဥပမာရေလိုချင်တဲ့ပြဿနာပတ်သက်ပြီးရှင်တํารวจဟာနေပြီးတော့ဖုတ်ခဲခံရတူတွေကသတို့အင်အားစုတွေပေါ့နော်တํารวจကတချို့တํารวจထောက်လိုင်းအင်အားစုတချို့ဒါရဲ့တို့ကဒီအပြောင်းအလဲမှာသူတို့ပေါင်ဝင်မရခဲ့ဘူးနောက်တစ်ခုကသူတို့ခဲ့မှာသူတို့လက်ဆက်မှာလည်းဒီဇွန်နေနဲ့ပတ်သက်ပြီးဘာသာရေးလ ก็ดูเรื่องสารลงดีกว่าเลยแต่ยังไม่ได้เรียนทุกอย่างแต่ที่ผมมาที่การมีส่วนนั้นเหมือนกันเพื่อนสนิทส่วนใหญ่ที่มาตัวเนี่ยดูปองเงินไม่ย้ายได้ดูดีแต่เมื่อมาเลยแต่เมื่อมาเสียบีแต่เมื่อเราอยากดูตรงนี้มาเสียบีปองเงินไม่ย้ายได้ดูที่ชัวร์จริงๆงั้นจริงส่วนเสียส่วนเล็กเสียสักก็ที่เราไม่รู้ว่าเนาะที่ลุงวิ่งมุ่งดีไปได้มุ่งดีก็ตัวตุ้งยังแข็งขาเลยดูดีก็ที่หาอยู่อุตส่าห์มีดอกก็คงเทปนี้ใช่ปะเลย
โอเคครับแต่จำเราดีรู้เรื่องว่าเยี่ยงหูสูงเชียงโซโซย่านี่เนี่ยอะไรบลูเยี่ยงหูเนี่ยแต่จำเราเนี่ยอะไรบลูเยี่ยงหูเนี่ยส่วนจำเราเลยตัวส่งจีนไปเลยอุ้งอุ้งนี่คือสามารถสูงเชียงเลยแต่จีนนั่นเฟียเยี่ยงหูส่วนตรงนี้อ่ะตามด้วยมีอะไรบ้างถ้าจีนอารมณ์ในตีบาร์เรียกว่าเรื่องนี้ไอ้ลูกเรื่องนี้ลูกพันลูกมีอะไรลูกพันลูกไปชูสาวุฒิแค่ชิ้นนี้เลยแต่ดูแค่ชิ้นนี้พาร์ทเราเลยลูกชิ้นนี้เลยถ้าเราจำเราอ
ကျွန်တော်တို့ဆက်ရှိတောင်းဆန်းစုကြီးဥဆောင်တဲ့အစိုးရအနေနဲ့လည်းဒီကိစ္စကိုတိပိတိကျကျတော့လိုက်နာပြီးဆောင်ရွက်ဖို့လုပ်လို့ကျွန်တော်တို့တက်ရှိတောင်းဆန်းစုကြီးဥဆောင်တဲ့အစိုးရအနေနဲ့လည်းဒီကိစ္စကိုတိပိတိကျကျတော့လက်မှတ်ကောင်တဲ့ပေါ်ပြီးတော့ကျွန်တော်ပေါ်ထုတ်မှလာလေကျွန်တော်တိုင်းပြည်ကပြင်ရင်းရမှာပါဒါမှလည်းတရားဥပဒေစိုးမိုးရေးရှိပြီးတော့ကျွန်တော်တို့ဆက်စိတ်မှုကကွဲ
မှာတခုနကဒီပြီးခဲ့တဲ့အချိန်ပိုင်းလေးရပဲဖြစ်သွားတယ်။ဆန်ယောင်းထဲမှာအခုလိုမုံတရားနဲ့ပတ်သက်ပြီးတော့အော်ဟစ်ပြီးတော့ဖြစ်တဲ့လူကိုရက်ကွက်ကနေပြီးတော့ဖမ်းပြီးတော့ရဲလဲအလိုက်တယ်ပေါ့နော်။ဆိုလိုတာကရက်ကွက်လူတွေကလက်မခံဘူးဆိုတဲ့ဟာပထမဆုံးစတွေ့ရတာပေါ့။တခြားမြန်မာနိုင်ငံနေရာအနှံ့နေမှာကလူတွေရဲ့သဘောထားကတော့ဘယ်လိုရှိလဲ။သူတို့ပြောနေတဲ့မုံတရားလူတွေထဲမှာတကယ်ပဲကင်းဝတ်နေပြီလား။
တကယ်တော့ဟိုလူလူအများစုကကျွန်တော်မြန်မာနိုင်ငံသားအများစုကဘယ်ဘာသာဝင်လို့ဆိုပေါ့အကျန့်ဆက်တူကိုမလိုက်နိုင်ပါဘူးမစိုက်ပါဘူးအဲ့လိုအမုံတရားတွေကိုလည်းအမုံတရားတဲ့ကြောဆိုချက်တွေဝါရဆန့်ကြီးချက်တွေပဲမယုံကြည်ပါဘူးဒါပေမဲ့ခက်တာကဟိုကဆိုလို့ပေါ့ကျွန်တော်တို့မသိနားမနေတဲ့လူတွေဟိုအဆောက်အအုံကြီးအခက်ခဲဖြစ်နေတဲ့လူတွေဒီလိုလူတွေကိုတော့အလွယ်တကူစီယုံပြီးတော့ငွေကြီးရတော့လည်းကောင်းမှိုင်းတိုက်ပြီးတော့စီယုံပြီးတော့ဒီဟာတွေကိုမင်းမျိုးစုံနဲ့ထောဆောင်နေကြတော့လက်လုံးမတွေ့မြင်ရပါဒါမှမဟုတ်တကယ်တမ်းကျလို့ဆိုရင်ကျွန်တော်ပုံပြီးသူဒီသားတွေဟာတကယ်ဘယ်ဘာသာဝင်ဘယ်သူမျိုးဆိုဘယ်လိုမျိုးခါတွေကိုလက်မခံပါဘူးဖြစ်တဲ့နည်းနဲ့သူတို့ဖန်ဆီးပြီးတော့ဒါအနေနဲ့သူတို့ဘယ်လိုလဲဟိုနဲ့တာဝန်နဲ့အစိုးရကိုတာဝန်ကြီးကြီးနဲ့သူတို့ပူးပေါင်းဆောင်နေတာရှိပါတယ
်ဟုတ်ကဲ့ခင်ဗျာပင်နယ်ဆွေးနွေးသူတွေဒီတိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတို့ချင်းတူတက်လာတော့ပါကိုပင်တော်တူတူနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့နိုင်ငံမှာဖြစ်လာတာကတော့ဒီဘာသာရေးနှစ်ခုကြားမှာအမြဲတမ်းလက်ချံဖန်တီးတဲ့ဇာတ်လမ်းလေးတစ်ခုလို့ဖြစ်လာလို့ထင်မိတယ်ဥပမာဆိုကြပါလို့အချာဘာသာဝင်တွေနဲ့ဟိုသို့ဆိုအစ္စလာမ်ဘာသာဝင်ရဲ့ပြမှုကျွန်းလုံးမှုတစ်ခုကိုနိုင်ငံတော်တွေနဲ့တရားစီရင်မယ်ဆိုရင်အဲ့ဒီတရားစီရင်မှုကိုပြင်းပြင်းထန်ထန်လွှာဒီလူတွေကိုပချားပြလာရဲ့တရားဥပဒေတိုင်းဆောင်ရွက်မှုမရှိတာရဲ့တစ်ဖက်ဒုတိယမဟုတ်ကိုယ်ဗုဒ္ဓဘာသာကကျွန်းလုံးမယ်ဆိုရင်လည်းဒီပြမှုတွေကိုစီစဉ်ပြီးတော့တရားဥပဒေတိုင်းအမည်မျိုးမဖြစ်တဲ့အခါပြင်းပြင်းထန်ထန်မှုမရှိတဲ့အဲ့ဒီတော့တော်တော်ဖြစ်နေတဲ့အချိန်တွေကမီးတွေကြောက်လို့ထင်တယ်လို့ကျွန်တော်အရင်ကတည်းကမြင်တာပေါ့လေ
ဒီ
ဆက်ပြီးတော့လေဒီမုံတရားတွေကတော့လူတိုင်းလူတိုင်းရင်ထဲမှာမရှိတဲ့တရားဥပဒေပိုင်းဆိုင်ရာတရားဥပဒေပိုင်းစီရင်တဲ့နေရာမှာပြင်းပြင်းထန်ထန်မှုရှိပတ်တာနိုင်ငံတော်ကနေစီမံချက်တွေနဲ့ကျေးဇူးများရှိမှအဲ့ဖြစ်မလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုပင်တော်ကျေးဇူးပါခင်ဗျာကျွန်တော်ကိုစန်နီကိုဒါနဲ့ပတ်သက်ဆက်ဆက်မေးချင်ပါတယ်ခုနကဆွေးနွေးရတူကတော့ရှင်ကတော့တရားဥပဒေစီရင်မှုမှာပွင့်လင်းမြင်သာမှုမရှိပါဘူးတဲ့အခု NLD ပါတီအစိုးရအနေနဲ့အခုဖြစ်နေတဲ့ဒီအမိုးစကားပြန့်ပွားမှုတွေနောက်ဘာသာရေးလူမျိုးရေးအထူးကိုလှုပ်ဆောင်မှုတွေပတ်သက်လို့ကင်တွဲပုံနဲ့ပတ်သက်လို့ကိုစံဒီအမြင်သိကြပါလေခင်ဗျာ။ဟိုကတော့ရှင်ပြောလို့ပဲတကယ်တမ်းပွင့်လင်းမြင်သာမှုမရှိဘူးလား။
NLD ဆိုတဲ့ဒီတက်လာပြီးတဲ့နောက်ပိုင်းမှာတော့ခုနပြောလိုမျိုးကျွန်တော်တို့သိရတာတော့ဟိုခိုင်ဘလောက်ဒီအမိုးစက်ပြန့်ပွားမှုတွေပဲဖြစ်ဖြစ်ပဲနော်။ဟိုတက်နိုင်တယ်လို့သူတို့ကြိုးစားတယ်ဒါပေမဲ့ကြိုးစားရင်သူတို့ရဲ့ကျေးဇူးတင်မှုကကျွန်တော်တို့ဒီဘယ်လိုမျိုးလဲဆိုတော့ဒီလူလူကြားမှာရှင်းရှင်းလင်းလင်းနဲ့ရိုးရိုးကြီးကြီးဖြစ်တဲ့အနေအထားမျိုးလည်းမရှိဘူး။နောက်တစ်ခုကခုနကတော့ဒီကြောက်တဲ့ဟိုအကာအကွယ်ပေးမှုမရတဲ့လူမျိုးလည်းခံစားနေရတယ်ပေါ့။နောက်တစ်ခုကခုနကပြောလို့ဒီပေါ့ဒီကဲဟိုဖြစ်ခဲ့တာတော့ဟိုကအစိုးရတွေလက်ထက်ပဲဒီကဲအစိုးရလက်ထက်မှာလည်းခုနကပြောလို့ဒီလိုဖြစ်နေတဲ့စိတ်ဆာတွေကိုခုနကကျွန်တော်တို့က
ကျွန်တော်ချိန်လေးနဲ့ကန့်သက်ရှိတော်လို့ပါကိုကိုဆိုင်နောက်တယောက်ကိုကျွန်တော်ကိုတက်စင်ကိုမေးချင်ပါတယ်ကိုတက်စင်ကိုမေးချင်တာကတော့ကူကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရည်တည်ချက်ပေါ့နော်အဓိကအချက်ဒီအာဏာရပါတီရဲ့ရည်တည်ချက်ပါဘူးဆိုတော့ဒီမွတ်စလင်နဲ့ပတ်သက်လို့ဥပမာဆိုရွေးကောက်ပွဲကာလမှာအမှတ်ရွေးချယ်တာဆာမွတ်စလင်တွေမပါခဲ့ဘူးဆိုတဲ့ဟာမျိုးကရှိတော့မြန်မာန
ဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာဒီမှာ along with Pugons and a beautiful group, Shin and Miss Ore, some two dollar Yamaha.
Okay, can I tell you, tea, daily lessons in my pound, Sunipi, Kutasin, Kusani, Chizu, Yaita Marek, Natrosh, and Alon, let Chizu Tamari, daily lessons in Tamari, Janago and Piopia.
အင်္ဂါနေ့ညတရားရည်လိုက်စနေကန်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ဗုဒ္ဓဟူးနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လှိုင်းလိုက်မီတာ190ရုပ်ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သတိထိုက်ကြေညာပေးပါမယ်ရှင်။ စကိုင်းပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုမြန်မာအစိုးရရဲ့ကိုင်းတွယ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့တုံ့ပြန်မှုတွေမှာတော့ကန့်ကွက်မှုတွေရှိနေတယ်လို့ထောက်ခံမှုတွေလည်းရှိနေပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာတွေအပေါ်ကျန်းဖက်မှုတွေကျူးလွန်နေတယ်လို့အီရန်ဘာသာရေးကောင်ဆောင်ကဆွဆွဲပြောဆိုလိုက်ပြီးမွတ်စလင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံ ဘော်ဆွေးနွေးဖို့ဒုတိယအကြိမ်ထပ်ပြီးတော့တင်ခဲ့တဲ့ပြည်ထိုင်နိုင်ငံဘက်ကလည်းမြန်မာစစ်တပ်ဟာလူနည်းစုတွေအပေါ်မှာပိတ်ဆို့ဖိနှိပ်နေတယ်လို့ဒီကနေ့မှပဲပြည်ထိုင်နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကဆွဆွဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံဘက်ကတော့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကိုကန့်ကွက်ရှုတ်ချပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမြန်မာစစ်ရရဲ့ဆောင်ရွက်ချက်တွေကိုထောက်ခံတယ်လို့တရုတ်နိုင်ငံခြားရေးဌာနရဲ့ပြောခွင့်ရကဒီကနေ့ပြောဆိုသွားပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့စက်တင်ဘာလ၃ရက်နေ့ကဟိုက်ဒရိုဂျင်ပုံဖြစ်နိုင်ခြေရှိတဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့မနစ်တနင်္လာနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုအသစ်တရက်ကိုတညီတညွတ်ထဲချမှတ်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်တဲ့အပေါ်အာရှဒေသတွင်အပြုသဘောဆောင်တုံ့ပြန်ကြပေမဲ့ထိရောက်မှုရှိပါမလားဆိုပြီးလဲသံသယရှိနေကြပါတယ်။ရာသီဥတုပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်ဟာရီကိန်းမုန်တိုင်းအာမာကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုဖလော်ရီဒါဒေသခံတွေဒီကနေ့ပို့ပြီးတော့တွေ့လာရမယ့်အခြေအနေရှိနေပါတယ်။ဒါပေမဲ့လည်းဖလော်ရီဒါမှာနေထိုင်သူထက်ဝက်လောက်ကတော့လျှက်ဆင်ပြီးမရှိဘဲနေထိုင်နေရပြီးရင်းနဲ့အပျက်စီးတွေဖုံးလန့်နေတဲ့နေရာအတော်များများကိုလည်းတွေ့ရပါတယ်ရှင်။ တရင်အချင်းချုပ်ကိုမတ်တင်ထိုက်ကြညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမစုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA အမေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်ကိုညကိုနိုင်ကနေဆက်နိုင်သည့်လိုင်းတူမီတာ24နဲ့ဆက်ငါး90နဲ့လိုင်းလာမီတာ19.0ကနေတိုက်ရိုက်ထုတ်လွှ
This program has come to you from the Voice of America, Washington.